Welcome to the Voice of America in Burmese.
မင်္ဂလာများကြမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေဇူလိုင်လ9ရက်စနေနေ့ပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုက်လိုမီတာ1925 32 51နဲ့လိုက်လမီတာ190လို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်စနေညအတွက်အစီအစဉ်မှုကကျွန်မစုမုံပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုနားလောင်နေတူကြညာပေးသွားမှာပါဆိုမာလီယာနိုင်ငံမိုဂါဒီရှိမြို့တော်ကပြည်ထရေးနဲ့လူမျိုးရေးဝန်ကြီးဌာနဝန်တွင်အကြမ်းဖက်တိုက်ခိုက်မှုကြောင့်လူ15ဦးကျော်သေဆုံးသွားပြီး30နီးပါးဒဏ်ရာရသွားပါတယ်ဂျပန်နိုင်ငံနောက်တာဘဲမှာမိုးကြီးကျယ်ရွာသွန်းပြီးမြေပြိုလာကြောင်းလူ50ထက်မနည်းသေဆုံးပြီးတော့နောက်ထပ်လူ50လောက်ပျောက်ဆုံးနေတယ်လို့ဂျပန်သတင်းဌာန NHK ကကြေညာပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်စနေညကျန်းအတွက်သောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့ထိုင်းနိုင်ငံမဲဆိုင်ကလှိုက်ကူထဲမှာပိတ်မိနေစေကြောင်းသားလေးတွေကိုကယ်နိုင်ဖို့ကြောက်တောင်တွေကဂူပေါက်တွေလိုက်လံရှာဖွေတဲ့အခါမှာတော့ကလေးတွေနဲ့အနီးဆုံးလို့ယူဆရတဲ့ဂူပေါက်တစ်ခုကိုစတင်တွေ့ရှိနေပြီဖြစ်ပါတယ
်တို့ခတ်မှန်းနာဆိုတော့အဲ့ဒီတို့တွေ့လဲကူအပေါက်ဟာကလေးနဲ့နေအနီးဆုံးပေါ့စတဲ့ကူ
နောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်ရှင်နောက်စနေညတိုင်းတင်ဆက်ပေးနေကြပတ်စင်ကဏ္ဍတွေကသတင်းနောက်မဆူအစီအစဉ်မှာတော့ရိုက်တာသတင်းနောက်2ယောက်ကိုလာမယ့်ဇူလိုင်လ9ရက်နေ့ကြလို့ရှိရင်သူတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲသည့်မစွဲသည့်ဆုံးဖြတ်မှာဖြစ်တဲ့အကြောင်းဒီသတင်းဆောင်မနဲ့အတူဒီနှစ်မှာသဘာဝဘေးဒဏ်ကိုခံနေရတဲ့စပားဆိုင်တောင်သူတွေရင်ဆိုင်နေရကြတဲ့အကြောင်းမြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလာအစီအစဉ်နားဆင်ရမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြပေးကြပါအောင်ရှင်
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ကင်းစင်ရေးအတွက်မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာသူ့ရဲ့နှစ်ရက်တာခီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။နာယီပေါင်းများစွာကြားအောင်အကျိုးရှိစွာပြောဆိုဆွေးနွေးခဲ့တယ်လို့အဓိကအကြောင်းအရအားလုံးနီးပါးအတွက်တိုးတက်မှုတွေရခဲ့တယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါရတယ်။နျူကလ িয়ার အစီအစဉ်တွေအဆုံးသတ်နိုင်မဲ့အချိန်သတ်မှတ်ချက်နဲ့အတူလက်နက်တွေကိုအစစ်အစစ်ဖြည့်ဆည်းရေးကြေညာမဲ့ကိစ္စနဲ့ပတ်သက်တဲ့အချက်အလက်တွေကိုအများဆုံးဆွေးနွေးခဲ့တယ်လို့ဝန်ကြီးပွန်ပေယိုကပြောပါရတယ်။အသေးစိတ်အချက်အလက်တွေကိုတော့ဝန်ကြီးဖွံ့ဖြိုးကပြောဆိုသွားခြင်းမရှိပါဘူး။ဒါပေမဲ့လည်းဒီကိစ္စနှစ်ရက်ကိုအများဆုံးဆွေးနွေးပြီးတော့ဆွေးနွေးခဲ့တဲ့အကြောင်းအရာတိုင်းမှာတိုးတက်မှုတွေရခဲ့တယ်လို့ထင်မြင်ကြောင်းလည်းသူကပြောခဲ့တာပါ။အခုခါမှာဂျပန်နိုင်ငံထိုကျိုမြို့ကိုရောက်နေပြီဖြစ်တဲ့ဝန်ကြီးဖွံ့ဖြိုးကကိုရီးယားစစ်ပွဲမှာကြာဆုံးခဲ့တဲ့အမေရိကန်စစ်သည်တော်တွေရဲ့ကျဉ်းကျဉ်ရုပ်အလောင်းတွေတည်ယူရေးကိစ္စကိုသက်ဆိုင်ရာတာဝန်ရှိသူတွေဇူလိုင်လ12ရက်ဝန်းကျင်မှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားကြောင်းလည်းပြောပါတယ်။နောက်ကိုရီးယားလက်ရှိအနာရပါတီအကြီးအကဲအရာရှိလက်ဖြစ်ထောင်လိုင်းကြီးကေဟောင်းလည်းဖြစ်တဲ့ကင်မြုံချုံနဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးပွန်ပေဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တော့တွေ့ဆုံခဲ့ခြင်းမရှိပါဘူး။ဒီခီးစဉ်အတွင်းခေါင်းဆောင်ကင်နဲ့ဝန်ကြီးပွန်ပေတို့တွေ့ဆုံဖို့မျှော်မှန်းခဲ့ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဟက်တာနျူဝက်ကပြောပါရခင်ဗျာ။
အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ဝင်ရောက်လာတဲ့မိဘနဲ့သားသမီးတွေခွဲခြားထိန်းသိမ်းထားတာကိုအဆုံးသတ်ပြီးအမြန်ဆုံးပြန်ပေါင်းစည်းပေးဖို့တရားသူကြီးတဦးရဲ့ဆုံးမြတ်ချက်နဲ့ပတ်သက်လို့အချိန်ပိုပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်ပါတယ်။ထရမ့်အစိုးရအဖွဲ့ဟာအမေရိကန်မက္ကဆီကိုနယ်စပ်ကိုဖျက်ပြီးတရားမဝင်ဝင်ရောက်လာသူတွေနဲ့ပတ်သက်ပြီးတော့လုံးဝလက်သက်မခံတဲ့မူဝါဒချမှတ်ထားပြီးနောက်မိသားစုဝင်တွေကိုတကွဲတပြားစီထိန်းသိမ်းခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီမူဝါဒအပေါ်ဖြရင်းကရောနိုင်ငံတကာကပါအပါအဝင်လူခွင့်ရေးအဖွဲ့တွေနဲ့ပို့ဟန်မင်းကြီးဖရန်စစ်ကပါဆန့်ကျင်ပြောဆိုအပြီးမှာတော့သူတို့ရဲ့မူဝါဒကိုပြန်ပြောင်းလဲခဲ့ပါတယ်။အသက်9နှစ်အောက်ကလေးတွေကိုဇူလိုင်လ10ရက်နေ့မတိုင်ခင်နဲ့9နှစ်အောက်ကလေးငယ်တွေအားလုံးကိုဇူလိုင်လ26ရက်မတိုင်ခင်မှာသူတို့မိဘတွေနဲ့ပြန်ဆောင်ပေးဖို့တရားရုံးကအမိန့်ချမှတ်ထားခဲ့တာပါ။တောက်ကြနေ့ကတရားရုံးကြားနာမှုအတွင်မှာတော့တရားဝင်ဝင်ရောက်လာသူမိဘ19ဦးကိုသူတို့ကလေးတွေမပါဘဲနေရာရင်းနိုင်ငံတွေကိုပြန်ပို့ခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကထွက်ဆိုခဲ့ပါတယ်။ဒါအပြင်တရားရုံးရဲ့ဆုံးဖြတ်ချက်ဟာနေရအရင်းကိုကလေးတွေမပါဘဲပြန်ပို့ခဲ့သူတွေအပေါ်တရားမှုမရှိသေးရဘူးဆိုပြီးအမေရိကန်တရားရေးဌာနရှင်တွေကပြန်လည်ခြေပါပါတယ်။ဒါပေမဲ့လည်းတရားရုံးရဲ့ဆုံးဖြတ်ချက်ဟာအလုံးအပေါ်တရားမှုရှိစေရမယ်ဆိုပြီးတရားသူကြီးကဆုံးဖြတ်ခဲ့တယ်လို့အစိုးရရဲ့အချိန်ပိုပေးဖို့တောင်းဆိုချက်ကိုလည်းလက်သက်မခံခဲ့ပါဘူး။ဒါအပြင်အစိုးရအနေနဲ့အချိန်မီသူတို့မိဘတွေနဲ့ပြန်ပြီးဆုံတွေ့ပေးဖို့စီစဉ်မပေးနိုင်မဲ့ကလေးတွေရဲ့စီးရင်နဲ့ပကြောင်အချိန်မီပြန်ဆုံမတွေ့ပေးနိုင်တယ်လဲဆိုတဲ့အကြောင်းရင်းကိုလည်းတရားသူကြီးကသိချင်နေတာပါ။လာမယ့်တနင်္လာနေ့မှာတော့ဒီကြားနာပွဲပြန်လည်ဆက်တင်မှာဖြစ်ပါတယ်။
ဆိုမာလီယာနိုင်ငံမိုဂါဒီရှိမြို့ကပြည်ထောင်စုနဲ့လုံခြုံရေးဝန်ကြီးဌာနဝန်အတွင်းဒီကနေ့အကြမ်းဖက်တိုက်ခိုက်မှုကြောင့်15ဦးကျော်သေဆုံးသွားပြီး30နီးပါးဒဏ်ရာရသွားတယ်လို့မြင့်မြင့်သက်သေတွေကပြောပါရယ်။ပထမတိုက်ခိုက်မှုအတွင်းတပ်နက်သမား3ဦးဟာဝန်ကြီးဌာနအဝင်ဝဂိတ်တကအပြင်ဘက်မှစတင်ဖောက်ခွဲခဲ့ကြပြီးတဲ့နောက်ပစ်ခတ်တိုက်ခိုက်ခဲ့ကြတာပါ။အဲဒီနောက်လုံခြုံရေးတွေနဲ့အကြမ်းဖက်သမားတွေတနားကြီးကြားအပြန်လည်ပစ်ခတ်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်အကြမ်းဖက်သမား3ဦးလုံးသေဆုံးသွားတယ်လို့မြင့်မြင့်သက်သေတွေကပြောပါရယ်။ ပနသမာရတခမှုကြောင်းသေဆုံးသွားသူတွေထဲမှာအစိုးရဝန်ထမ်းတွေလည်းပါဝင်ပြီးသေဆုံးသူအရေအတွက်ထပ်တိုးလာနိုင်ကြောင်းနဲ့အခုခါမှာအာဏာပိုင်ဟာအစောက်အုံအတွင်းနဲ့ဝန်ကြီးဌာနဝင်အပြင်လမ်းတစ်ဖက်ချမ်းကရဲဌာနအစောက်အုံအတွင်းလိုက်လံရှင်းလင်းရှာဖွေနေကြောင်းတာဝန်ရှိသူတူကပြောပါတယ် တိုက်ခိုက်မှုဖြစ်ပေါ်နေခြင်းအတွင်းဒါဇင်နဲ့ချီတဲ့သူတွေဟာအစာအုပ်အတွင်ပြင်မိနေကြပြီးတချို့တွေကတော့ကက်တင်ခဲ့ရတယ်လို့တချို့တွေကတော့ပြင်ပောက်ခနေတင်းခုံချထွက်ပြီးသွားကြတယ်လို့ဆိုပါတယ်ဝန်ကြီးဌာနရုံးဟာမူကတရှိမျိုးတွေကလူစီကားရရက်ွက်မှာတရှိပြီးလွတ်တော်အစာအုပ်သမရနန်းတော်တို့နဲ့လည်းမျိုးပါတယ်ဒုတိယပောက်ကွဲမှုကတော့ရဲဌာနမှာဖြစ်ပေါ်ခဲ့တာပါအာမင်လူနာတင်ရင်ဌာနအကြ 18 ဦးကျော်ကိုတည်ယူပို့ဆောင်ပေးခဲ့ရတယ်လို့ပြောပါရယ်။ဆိုမာလီအကြံဖက်အုပ်စုဖြစ်တဲ့အရှာဖက်အဖွဲ့ဟာဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားပါရယ်ခင်ဗျာ။
အီရန်နိုင်ငံတီရန်မြို့မှာ2019ခုနှစ်က IS အစွန်းရောက်တို့ရဲ့တိုက်ခိုက်မှုတစ်ခုနဲ့ဆက်ဆက်ပြီးတော့အပြစ်ရှိသူလူရှိဦးကိုတာဝန်ရှိသူတွေကကွန်မြင်လိုက်ပါတယ်။အခုလိုကွန်မြင်ကြောင်းဒီကနေ့ကြေညာလိုက်တာပါ။အီရန်လွှတ်တော်နဲ့ဘာသာရေးကောင်ဆောင်အယာတိုလာရူဟိုလာခိုမီနီတို့ရဲ့ဂူပိတ်ဗန်မှာ2019ခုနှစ်ဇွန်လ9ရက်နေ့ကတိုက်ခိုက်မှုတွေကြောင်းလူပေါင်း18ဦးထပ်မံတေဆုံးပြီးတော့ဒါဇင်နဲ့ချီတန်အားရခဲ့တာပါ။အကြမ်းဖက်သမားတွေအတွက်လက်နက်တွေဝယ်ယူနိုင်ရေးဘာသာရေးထောက်ပံ့ပြီးတော့ပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်သူတို့မှအပြစ်ရှိတယ်လို့အီရန်နိုင်ငံရဲ့ The Mission သတင်းဌာနကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုတွေဖြစ်ပြီးချင်း IS တို့ကသူတို့ရဲ့လက်ချက်ပြောင်းပြောဆိုပါတယ်။ဒီလိုရဟာရှီယိုင်မွတ်စလင်တွေကြီးစိုးတဲ့အီရန်နိုင်ငံမှာဆွန်နီမွတ်စလင်တွေဖြစ်တဲ့ IS အကြမ်းဖက်သမားတို့ကသူတို့ရဲ့လုပ်ရဖြစ်ကြောင်းပထမဆုံးဝန်ခံလိုက်တဲ့လုပ်ရလည်းဖြစ်ပါတယ်။အီရန်နိုင်ငံကရှီယိုင်မွတ်စလင်တွေဟာဖောက်ပြန်ရေးသမားတွေဖြစ်ပြီးတေတံထိုက်သူတွေအဖြစ် IS အစွန်းရောက်တို့ကရှုံမြင်ထားတာလည်းဖြစ်ပါတယ်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဆနေနေ့ညထိတ်တန်းအောင်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာထိုင်းနိုင်ငံလှိုင်ကူထဲမှာပြင်မိနေတဲ့လူငယ်ဘောလုံးသမားလေးတွေရဲ့နီးပြဟာဒီကနေ့မှအဲ့ဒီလူငယ်တွေရဲ့မိဘတွေစီစာရေးသားတောင်းပန်လိုက်ပါတယ်။နီးပြအခက်ဖိုးချန်တဝန်ကကလေးတွေအချင်းချင်းကောင်းပြီးတော့သူတို့ကိုအကောင်းဆုံးဂရုစိုက်ဆောက်ရှောက်သွားမယ်ဆိုပြီးတော့စာရေးသားခဲ့တာပါ။ဒါပြင်စိတ်နဲ့ပိုင်းဆိုင်ရာအားပေးခဲ့ကြတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့အခုလိုစိတ်တုံလုံးချောက်ချားပွေရအဖြစ်ပြက်တွေအတွက်လက်တောင်းပန်ကြောင်းစာထဲမှာသူကရေးသားထားပါတယ်။လူငယ်ဘောလုံးသမားစနေဦးကလည်းသူတို့အနေနဲ့အဆင်ပြေကြောင်းနဲ့တတိယကြောင်သူတို့မိဘတွေစီကိုစာရေးတာခဲ့ပါရယ်အခုခါမှာတော့မိုးရင်းကာလဖြစ်တာကြောင်ရာသီဥတုဆက်ပြီးတော့ဆိုးရွားလာနေပြီးဒီလိုင်ကူထဲမှာလည်းအောက်ဆီဂျင်လျော့နေလာနေတာကြောင်ပိတ်မိနေတဲ့လူငယ်တွေကိုအမြန်ဆုံးကယ်ထုတ်ဖို့လိုအပ်နေကြောင်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်တောက်ကြနေတော့ကလည်းဒီထမ်လွန်ကူထဲကပိတ်မိနေသူတွေကိုကယ်ဆယ်ဖို့စေတနာဝန်နဲ့ကူညီပေးနေတဲ့ Thai Navy Sea အထူးတပ်ဖွဲ့ဝင်ဟောင်းတက်ကြည်ကြီးစမန်ဖူအောင်နဲ့ဟာကွယ်လွန်ခဲ့ပါရယ်လူငယ်တွေရှိရာကူတဲ့သွားရလမ်းကြောင်းတစ်လျှောက်အောက်ဆီဂျင်ဘူးတွေလိုက်လံနေရချထားရင်သူ့ရဲ့အောက်ဆီဂျင်ဘူးထဲမှာလေးပြတ်ပြီးတော့ကွယ်လွန်ခဲ့တာပါဒီလူငယ်တွေကိုကယ်တင်ဖို့နှစ်ပတ်နီးပါးကြာဆောင်ရွက်မှုတွေအတွင်းတက်တက်ကြီးဆမန်ဟာပထမဆုံးကွယ်လွန်ခဲ့သူဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းကကမ္ဘာလက်ခီးသွားရအလားများတဲ့ဖူကက်ကျွန်းမှာခီးတဲ့တင်တင်မောတိမ့်မောက်လို့တည်ဆုံသူ42ဦးရှိသွားပြီဖြစ်တယ်လို့ဆက်လက်ဦးပြောဆိုနေဆဲဖြစ်တယ်လို့ Reuters သတင်းကဖော်ပြပါရယ်ဒီကနေ့မှာပဲလူသေအလောင်းတွေထပ်ပြီးတော့ဆဲယူနိုင်ခဲ့တာပါတရုတ်နိုင်ငံကကမ္ဘာလက်ခီးသွားအများစုပါတဲ့တင်မောတိမ့်မောက်ရမှာပျောက်ဆုံးနေတဲ့သူတွေကိုထိုင်းရှာဖွေခဲ့တဲ့အဖွဲ့တွေကဒီကနေ့ဆက်ပြီးရှာဖွေနေတာဖြစ်ပါတယ်မုံတိုင်းကြောင့်ကြာလာပြင်းတွေကတင်မောတိမ့်မောက်ခရရတာပါကမ္ဘာလက်ခီးသွား65ယောက်အလန်းညွန်တယောက်နဲ့တင်မောဝန်ထမ်း72ဦးလိုလိုက်ပါလာတဲ့တင်မောဟာ9မီတာမြင့်တဲ့လိုင်းလုံးအရိုက်ခံရပြီးကြာတာပြင်းတွေကနှိမ့်မြုပ်သွားခဲ့တာပါလူ72ဦးထက်မနည်းကိုတော့ဆေးရုံတင်ထားပါတယ်ပထမဆုံးလိုင်းလုံးရိုက်သွားတဲ့အခါရေထုပ်အင်ဂျင်ပိုက်ထဲကိုအမိုက်တွေဝင်သွားခဲ့တဲ့အတွက်တင်မောကိုငြိမ်အောင်ဆက်ပြီးထိမထားနိုင်တော့ဘူးလို့တင်မောမလိုက်မှု Phoenix Somjing Bontham ကပြောပါတယ်လိုင်းလုံးကြီးတွေအဆင်မပြေရိုက်လာတာကြောင့်တင်မောကတစ်ဖက်ကိုတင်ပြီးတော့နောက်ဆုံးနှိမ့်မြုပ်သွားခဲ့ရတာလို့လည်းသူကပြောပါတယ်ကြာတာပြင်းနဲ့အစောပိုင်းကပဲလူပေါင်း42ဦးတင်ဆောင်လာတဲ့တင်မောတစဉ်ဖူကက်ကျွန်းမှာပဲတင်မောတိမ်မောက်ခဲ့ပါသေးတယ်တင်မောမှာပါလာတဲ့တရုတ်နဲ့ဥရောပကမ္ဘာလက်ခီးတဲ့အလုံးကိုတော့ကယ်တင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ
်ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာမိုးကြီးကျယ်ရွာသွန်းပြီးမြေပြိုရာကြောင့်လူ90ထဲမှနေသေဆုံးသွားပြီးနောက်ထပ်လူ90လောက်ပျောက်ဆုံးနေတယ်လို့ဂျပန် NHK သတင်းဌာနကကြေညာပါတယ်ဒါ့အပြင်လူပေါင်းတသန်းခွဲကျော်ဟာလည်းသူတို့နေအိမ်တွေကနေဆွန့်ခွာခဲ့ကြရတယ်လို့ဆိုပါတယ်နောက်ထပ်လူပေါင်း3,000,000+ကျော်ကိုလည်းနေရဆွန့်ခွာပြီးတော့ဘေးလွရာကိုရွှေ့ပြောင်းမှုဂျပန်သဘာဝဘေးအန္တရာယ်ကာကွယ်ရေးဆိုင်ရာစီမံခန့်ခွဲရေးအေဂျင်စီကလှုံ့ဆော်ထားပါတယ်ဂျပန်နိုင်ငံအနောက်ပိုင်းနဲ့အလယ်ပိုင်းမှာလဲစံချိန်တင်မိုးအကြီးကျယ်ရွာသွန်းတာကြောင့် ညပြုံနိုင်တယ်လို့ကျူးရှူကျွမ်းကြီးကမြည်ရည်ကြီးလာနိုင်ကြောင်းဂျပန်မိုးလေဝသအေဂျင်စီကသတိပေးထားပါတယ်။တောင်ပိုင်းရှီကိုကူကျွန်းကမိုတိုယာမာမြို့မှာဆိုရင်စနေနေ့မနက်ပိုင်းအထိ24နာရီအတွင်းမှာ58စင်တီမီတာအထိမိုးရွာသွန်းခဲ့တယ်လို့ဆိုပါတယ်။ဂျပန်အနောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာစနေနေ့အထိမိုးကြီးကျယ်ဆက်လက်ရွာသွန်းမယ်ဆိုပြီးတော့လေအေဂျင်စီကသတင်းပေးထားတာပါ။အခုခါမှာတော့ကေဇေးလုပ်ငန်းတွေအတွက်မိသက်တက်ဖွဲ့ဝင်ရင်းနဲ့စစ်ဖက်တက်ဖွဲ့ဝင်48,000လောက်ချထားတယ်လို့ဂျပန်ဆိုရကပြောပါတယ်။ဒါပြင်နောက်ထပ်တက်ဖွဲ့ဝင် 21,000 လောက်ကိုလည်းနောက်ထပ်အရေးပေါ်အခြေအနေတွေအတွက်အစင်းသင်းပြင်ခိုင်းထားတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်ရုပ်မြင်သံကြားမှာတော့ဟီရိုရှိမားမြို့ကတက်တာတရာမြူရီရဲစီးပါသွားပြီးတော့ရေကြီးရေရှမ်းဖြစ်နေတဲ့ဒေသကဘေးဒုက္ခရောက်နေသူတွေကိုရဟတ်ရင်နဲ့လိုက်လံရှာဖွေကယ်ဆယ်နေတာကိုတွေ့ရပါတယ်။ဂျပန်နိုင်ငံမှာအခုလိုမိုးရွာသည့်ကာလသဘာဝဘေးဒဏ်ကြောင့်လူသားတွေဘေးအန္တရာယ်ကင်းရှင်းစေရေးအတွက် Mitsubishi နဲ့ Master ဂျပန်ကုမ္ပဏီကြီးတွေရဲ့စိတ်ဝင်ချိုးလဲခြင်းနှားထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတပြိုင်နက်တည်းထုတ်လွှင့်ပေးတာမို့အချိန်နဲ့တပြေးညီနှားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးသတင်းလာတဲ့ဘက်ကိုတင်ဆက်ပေးခြင်းပါတယ်။ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူအတွင်းမှာပိတ်မိနေတာသတင်းနှစ်ပတ်တင်တင်ပြည့်သွားပြီဖြစ်တဲ့ကျောင်းသားလေး12ဦးနဲ့နှိပြတအူပေါင်း13ဦးကိုကယ်ဆယ်နိုင်မှုအတွက်ကယ်ဆယ်ရေးအဖွဲ့တွေကကြောက်တောင်နေပေါ်ကနေဂူတွေကိုလိုက်ပြီးတော့ရှာဖွေတဲ့အခါမှာတော့မနေ့တောက်ချာနေကကလေးတွေနဲ့အနည်းဆုံးလို့ယူဆရတဲ့ဂူပေါက်တစ်ခုကိုတွေ့ရပြီလို့ဆိုပါတယ်။အဲ့ဒီဂူပေါက်ကနေပြီးတော့အောက်ကရေရှိတဲ့နေရာကိုလည်းတွေ့နေရတယ်လို့ထိုင်းအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်။နောက်ဆုံးခြေအနေကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေကိုကယ်ဆယ်နိုင်ရေးနည်းလမ်းတွေကိုထိုင်းဆိုရနဲ့ရေတပ်ပါဝင်တနိုင်ငံလုံးကတာဝန်ရှိသူတွေကစူးစမ်းရှာဖွေခဲ့ရမှာတော့တောက်ကြနေကကလေးတွေရှိတဲ့နေရာနဲ့မီတာ400ကျော်500ခန့်အနီးကဂူပေါက်တစ်ခုကိုရှာတွေ့ခဲ့တယ်ဆိုပြီးထိုင်းနိုင်ငံသားတဦးကပြောပြပါတယ်
။ဒီကအဲတို့သွေ့သွားတော့ဗောနော်အဲ့ဒီအပေါ့ကအဲ့ဒီကလေးကုန်းနေကနေလည်းကျော့သွားတော့ဗောနော်အဝေးရတော့ဘလောက်လဲဆို400ခန့်နေ900မိအချီဗောနော်ကလေးနေလည်းကုန်းနေအချီဗောနော်ဟုတ်ကဲ့အင်ဂျင်နာနည်းနည်းပြန်တော်ရည်ရလေးရတဲ့ငန်းရမြစ်ချီအဝေးပေါ့နော်အဲသူတို့ခတ်မှန်းလားဆိုတော့အဲ့ဒီသူတို့တွေ့လဲအပေါ့ကူအပေါ့ဟာခနေခလေးတဲ့နေအမီဆုံးပေါ့ဒါပြည့်ကူအပေါ့ဟာတရားတော့ရှိနေပြီပေါ့သူကူအပေါ့ရှိပြီလူလည်းမြင်တော်မရတော့ဘာတော့ပေါ့နော်လည်းတော့ဆက်တွေ့လဲကူဟာသူကခလေးတဲ့နေအမီဆုံးဖြစ်တယ်နောက်ပြီးအဲ့ဒီအပေါ့ဝတ်မှလည်းကြည်လိုက်တဲ့နေနဲ့အဲ့ဒီကြီးနဲ့ပေါ့လင်းတွေ့တော့ပေါ့မတ်အဲ့လိုကလေးကိုကူညီဖို့သူဖြစ်နိုင်တယ်ပေါ့နော်အနည်းဆုံးနေရာမှာသူတို့ကြည်လိုက်တယ်ပေါ့နော်ပေါ်ကနေပေါ့နော်သူတို့ကြည်လိုက်တာသူတို့ရေပေါ့သူတို့ရေတွေ့တယ်အဲ့ဒီကူပေါ်ကနေပေါ့နော်သူတို့ရေတွေ့တယ်ဘာဖြစ်လို့သူကအဲ့ဒီကြားမှာသူကလူတယောက်စားအလောက်ဝင်ရတယ်ပေါ့နော်သူတို့စိတ်ထဲမှာအဲ့ဒီကူအဲ့ဒီပေါ်ကမှာဖောက်ကြတော့ဖြစ်နိုင်တယ်ပေါ့
ထိုင်းနိုင်ငံအမျိုးသားရဲတပ်ဖွဲ့ရဲ့ရဲချုပ်ကြီးမစ္စတာစုချက်ဦးဆောင်တဲ့အဖွဲ့ဟာနန်းနန်းနွမ်းကြောက်တောင်ပေါ်ကဂူပေါက်တွေကိုရှာဖွေခဲ့ရကနေအခုနောက်ဆုံးတွေ့သွားတဲ့ဂူပေါက်ကကလေးတွေရှိတဲ့နေရာနဲ့အနည်းဆုံးရောက်နိုင်တဲ့ဂူပေါက်ကိုတွေ့နေပြီဆိုပြီးထိုင်းသတင်းတစ်ခုဖြစ်တဲ့ Hot News သတင်းမှလည်းရေးသားထားပါတယ်။ဒီကနေ့မှတော့လှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေကသူတို့ကိုစိတ်မပူဖို့အတွက်မိသားစုတွေထံကိုလည်းစာရေးအကြောင်းကြားခဲ့ကြောင်းထိုင်းရီဓာတ်ကထုတ်ပေါ်ပြောဆိုပါတယ်။အသက်25နှစ်အရွယ်ဘောလုံးကြီးပြဖြစ်သူကအသက်အကြီးဆုံးဖြစ်တဲ့အတွက်သူဟာကလေးတွေဂူထဲဝင်သွားတာကိုမတားဆီးနိုင်တာကြောင့်ကလေးတွေရဲ့မိဘတွေကိုတောင်းပန်ခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြပါတယ်။ထိုင်းနေရှင်နယ်ပတ်ရဲ့ဒါရိုက်တာကလည်းကလေးတွေကိုကယ်ဆယ်နိုင်ရေးအတွက်ဂူပေါက်တွေကိုတူးဖော်မှုတွေလုပ်နေတယ်လို့လည်းပြောကြားခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ်။ဇွန်လ23ရက်နေ့ကလေးကဝင်သွားပြီးကလေးကပြန်ထွက်လို့မရတဲ့တောဝက်ဘောလုံးအသင်း73ယောက်ပျောက်ဆုံးနေမှုကို6ရက်ခန့်အကြာမှာပြန်တွေ့ခဲ့ပေမဲ့သူတို့ကိုကယ်ဆယ်ဖို့အတွက်ကမိုးများပြီးရာသီဥတုဆိုးဝါးနေတာကြောင့်လှိုင်ကူတွေကရေတွေကိုဖျက်ပြီးသွားဖို့ကအခက်အခဲတွေရှိနေတာပါအခုဆိုရင်လှိုင်ကူထဲမှာအောက်ဆီဂျင်နည်းလာပြီးမို့နီးပြဆရာလေးနဲ့ကလေးနှစ်ဦးကျန်းမာရေးထိခိုက်မှုတွေရှိလာတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်ဇူလိုင်လ6ရက်နေ့ကတော့ကယ်ဆယ်ရေးလုပ်ခဲ့တဲ့ရေတပ်တက်ချက်တဦးဟာလှိုင်ကူထဲမှာရေငုပ်နေရင်းနဲ့အောက်ဆီဂျင်ပြတ်လပ်ပြီးသတိမရကနေသေဆုံးသွားခဲ့ပါတယ်သူ့ရဲ့ဇာပနာကိုတော့ဇူလိုင်လ9ရက်နေ့မှာပြုလုပ်ခဲ့တာပါကယ်ဆယ်ရေးတွေအတွက်အခက်အခဲဖြစ်နေတာတွေကတော့ရာသီဥတုအခြေအနေကြောင့်ဖြစ်ပြီးဂူထဲကဝင်တဲ့ရေတွေကိုစုပ်ထုပ်တဲ့အားနဲ့မှမျှဖြစ်နေတာပါဒီအပိုင်းအတွင်းမှာလည်းမိုးများနိုင်တယ်လို့လည်းထိုင်းမိုးလေဝသနဲ့ဇလဗေဒကလည်းထုတ်ပြန်ထားပါတယ်ရှင်
မေးမှာသတင်းပေးဖို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီသတင်းနောက်မှဆုစီစဉ်ကိုတင်ဆက်ပေးကြပါတယ်သတင်းရယူမှုနဲ့ပတ်သက်ပြီးတော့အရေးယူခံထားရတဲ့ရိုက်တာသတင်းနောက်နှစ်ယောက်ကိုဖမ်းဆီးစစ်ဆေးနေတာမှာတော့6လကျော်ကြာခဲ့ပြီဖြစ်ပါတယ်လာမယ့်ဇူလိုင်လ9ရက်နေ့ကျရင်တော့သူတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဒေနဲ့တရားစွဲတင်မစွဲတင်ဆုံးဖြတ်တော်မှာဖြစ်ပါတယ င်ပါရှင်
တခိုင်ပြည်နယ်မောင်နှောခရိုင်မှာဖြစ်ခဲ့တဲ့နယ်မြေရှင်းလင်းမှုဖြစ်စဉ်အစီရင်ခံစာလက်ဝဲတွေ့ရှိလို့ဆိုကာရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကမြန်မာနိုင်ငံလူဝဲချက်များအုပ်ဝေပုံမှန်3ကနေ2019ခုနှစ်ဒီဇင်ဘာ12ရက်နေ့ညမှာဖမ်းဆီးခဲ့တာပါ။သတင်းတော်ကိုဝါလုံးကသူတို့ဟာအမှုစဉ်ဖမ်းဆီးခံရတာညှဉ်းပန်းနှိပ်စက်ခံရတယ်လို့ပြောကြပြီးလက်ရှိအစိုးရရဲ့သတင်းမီဒီယာလွတ်လပ်ခွင့်အပေါ်မေးခွန်းထုတ်လိုက်ပါတယ်
။အင်းကအင်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုရသေးဆုံးပြန်လာတာရှိပါတယ်။အဲ့ဒါပါတဲ့ဆိုတော့ဒီကူတက်ကိုရယူလိုက်ဆက်ဆက်တဲ့စီကတော့စနေထုံးနဲ့ချမ်းသာမေ့တာဖြစ်ပါတယ်။ဒါပေမဲ့အခုအဲ့ဒီသတင်းကိုခေါ်လို့ရေးသားတဲ့ကျွန်တော်တို့ကသတင်းနဲ့ချခံနဲ့ကြားနိုင်တဲ့အမှုနဲ့ပြောပြချက်နဲ့ခံထားတာဆိုတော့အစိုးရကိုကျွန်တော်ကမေးချင်ပါတယ်။ဘယ်မှာတဲ့အမှန်တရားနဲ့တရားကြားတာဆိုတာဘယ်မှာလဲ။ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတာဘယ်မှာလဲဆိုတော့ကျွန်တော်ဉာဏ်နဲ့ကျွန်တော်မေးချင်ပါတယ်။
သူတို့ကိုတရားစွဲထားတဲ့အစိုးရဘက်ကတရားလူပြတ်သက်သေဖြစ်တဲ့ရဲရာရှိဟောင်းဒူရဲမှုမိုးရနိုင်ကရိုက်တာသတင်းတော်နှစ်ယောက်ကိုထောင်ချောက်ဆင်ဖမ်းဆီးဖို့ရဲရာရှိတဦးကခိုင်းစေခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့ပါတယ်။အဲ့လိုထွက်ဆိုခဲ့တာကြောင့်ဒူရဲမှုမိုးရနိုင်ကိုရဲစီကံထိန်းသိမ်းရေးဥပဒေအရရာထူးကနေထုတ်ပယ်ခဲ့တဲ့အပြင်ထောင်နှံမှာအပြစ်ပေးခဲ့တာပါ။သူ့အပြင်နောက်ထပ်ရဲတပ်ချက်တဦးဟာလည်းသတင်းတော်တွေဖမ်းခံရချိန်မှာတရားစီဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။အဲ့ဒီရဲတက်ချက်ကိုလေတာဝန်ကရစဲခဲ့ပြီးအစိုးရရဲ့တရားလူပြတ်သက်သေအနေနဲ့ထွက်ဆိုဖို့မူလကတရားရုံးမှာတင်ထားခဲ့ပေမဲ့လာရောက်ဖြေဆိုခဲ့တာမရှိခဲ့ပါဘူး။ဒါကြောင့်သူနဲ့ပတ်သက်လို့ဘာဖြစ်နေတယ်လဲဆိုတာဘယ်သူမှအတိအကျမသိရပါဘူး။သတင်းတောက်တွေလက်ထဲမှာတွေ့ရတယ်ဆိုတဲ့မောင်နှောခရိုင်တိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေဆိုတာကလည်းအများပြည်သူသိဖို့အစိုးရသတင်းစာတွေမှာထုတ်ပြန်ခဲ့တာတွေဖြစ်နေခဲ့ပါတယ်။ဖမ်းဆီးခံသတင်းတောက်ကိုကျော်စိုးဦးကတော့သတင်းတောက်တွေအတွက်သတင်းရယူတိပိုင်ခွင့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့အစိုးရကိုတောင်းဆိုလိုက်ပါတယ်
။သူတို့ကနေလည်းလို့ရှင်တယ်မဟုတ်ဘူး။ဒီသမားတွေအတွက်လုံလောက်အောင်စုံစမ်းထားလို့ရှိတဲ့ဥပဒေကိုကျွန်တော်တို့လို့ရှင်တယ်။ဘိုက်မင်းဖော်မရှင်နဲ့ပတ်သက်ပြီးတော့ဥပဒေကိုကျွန်တော်တို့နည်းနည်းဆက်ဆံကျွန်တော်တို့ဖတ်သိချင်ပါလိမ့်လား။
တရင်လွတ်လပ်ခွင့်တရင်ရပိုင်ခွင့်တွေဟာနိုင်ငံတစ္ဆာဖောက်မှုနဲ့လုံခြုံရေးကိုထိပါညှိစွန်းစေသလားဆိုတာနဲ့ပတ်သက်လို့ဝိုင်းရင်တရင်စာဆရာဦးစီသူအောင်မြင့်ကတော့
နိုင်ငံတော်လှုပ်ဝက်ချက်ဆိုတာဘာလဲလှုပ်ဝက်ချက်ဆိုတဲ့ဥစ္စာကတကယ်ကိုလှုပ်ဝက်တင်လှုပ်ဝက်ထိုက်လို့လှုပ်ဝက်ထားတဲ့ဟာလှုပ်ဝက်အစ်အတန်းနဲ့ထားတဲ့ဟာတွေဟိုဟာတွေမဟုတ်ဘူးဟိုခုနကတော့လို့အခုဆိုတခုခုဆိုရင်ဒီဟာဘာမှလည်းဟုတ်တာမဟုတ်ဘူးရာတဲ့ရိုးရိုးအဲလူသတ်မှုတွေတခုရာဆုံးမှုတွေတခုတော့လှုပ်ဝက်ဆိုတော့မှလှုပ်တော့မှဒါနိုင်ငံတော်လှုပ်ဝက်ချက်ဒီလိုပြောလို့မရဘူးဒါဌာနတွင်စီရင်ခံစာလည်းဖြစ်နိုင်တယ်အပြေကိုထုတ်ပြန်တာလည်းဖြစ်နိုင်တယ်အဲ့တော့တကယ်ပြုတ်ဝက်ချက်ဆိုတဲ့ကိစ္စကဟိုအရင်တကြိမ်တော့လည်းဖြစ်သွားပြီအရင်တကြိမ်တော့ဆိုရင်ဒီဥစ္စာမှာပေါ့နော်ဒီသတင်းဌာနအဲ Unity Channel ကနေပြီးတော့မှနိုင်ငံတော်လှုပ်ဝက်ချက်အုပ်ဝင်တယ်ဒီမှာလည်းဖြစ်သွားပြီအဲ့တော့ကလည်းလှုပ်ဝက်တယ်ဆိုတဲ့ဟာကိုသူတို့ဘာတွေရခဲ့လဲဒါတော့ဘာမှလည်းရခဲ့တာလည်းမတွေ့ရဘူးအခုလည်းဘာတွေရသွားတယ်လဲဆိုပြီးတော့မှတစ်ဖက်ကပေါ့နော်တရားလူဘက်ကတင်ပြရတယ်မတွေ့ရဘူ
းတရားရုံးတင်စစ်ဆေးချိန်မှာပဲရိုက်တာသတင်းဌာနဘက်ကကိုဝါလုံးတို့စုံစမ်းရေးသားနေတဲ့အင်းတင်လူတက်မှုနဲ့ပတ်သက်တဲ့သတင်းဆောင်မတပုတ်ကိုထုတ်ပြန်ကြေညာခဲ့ပြီးသတင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အင်းတင်ကြေးရွာနေလူတချို့ကအပြစ်မဲ့မွတ်စလင်၁၀ဦးကိုဥပဒေမဲ့ရေးရဲဆက်ဆက်တပ်ဖြတ်ခဲ့ပုံတွေကိုဓာတ်ပုံနဲ့တကွဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းဆောင်မတွေမှာဗုဒ္ဓဘာသာနဲ့အစ္စလမ်ဘာသာကိုထိခိုက်စေမဲ့အတုံးနှုံတွေဖော်ပြခဲ့တာတွေရှိခဲ့တယ်ဆိုပြီးရိုက်တာသတင်းသမား၂ဦးကိုနိုင်ငံအကျိုးဖျက်ဆီးသူလောက်ချံဖန်တီးရေးသားသူတွေအဖြစ်ဆွဆွဲပြောဆိုမှုတွေရှိခဲ့ပါတယ်။အင်းနေကျေးရွာဒေတာကန်ဒီဘက်ကတော့အသက်ခံရတဲ့မွတ်စလင်၁၀ဦးထဲက၅ဦးဟာအကြမ်းဖက်တိုက်ခိုက်မှုတွေစတင်ဖြစ်ချိန်သူတို့ကျေးရွာနေဥမောင်နီးဆိုသူကိုတပ်ဖြတ်ခဲ့သူတွေဖြစ်ပြီးကျန်သူတွေဟာလည်းအကြမ်းဖက်လုလာသူတွေဖြစ်တာကြောင့်လုံခြုံရေးအဖွဲ့တွေကဖမ်းဆီးခဲ့တာလို့ဆိုထားပါတယ်။အခုချိန်ကြီးဥပဒေမဲ့အသက်ခံရတဲ့မွတ်စလင်တွေရဲ့အမှုနဲ့ပတ်သက်လို့လည်းတရားစုံစမ်းစစ်ဆေးနိုင်ခြင်းမရှိတာကြောင့်ဒီလူတွေဟာအပြစ်မဲ့သူတွေလားအကြမ်းဖက်သူတွေလားဆိုတာအတိမပြုနိုင်ပါဘူး။တစ်ချိန်တည်းမှာပဲရ
ไรดาตรินธรรมรีตรินยาอยู่หมู่ในเยตาหมู่อปอบลาวตีจ่าแม่งกันตะเลสู่ราเมกุนทุ่มหมู่ฤษีลาตะโลနိုင်ငံကိုတစ္ဆာပေါတူတွေအဖြစ်ဝေဝံထားတွေလည်းရှိလာခဲ့ပါတယ်ဝေဝံထောက်ပြမှုတွေနဲ့ပတ်သက်လို့ဝါရင်တရင်စာဆရာဦးစီသူအောင်မြင့်ကတကယ်တရင်လုပ်ငန်းရဲ့သဘောတဘာဝကဟုတ်တယ်အဲ့ဒါဘာလဲဆိုတော့အရင်ကတည်းကပြောရှိတယ်တိုင်းပြည်ရဲ့အကျိုးစီးပွားပေါ့ဒါနံပါတ်1ထားပါမယ်လုံးဝအမှ ောင်မှထုတ်မပြောနဲ့ဆိုတဲ့ဟာပေါ့ဒါပေမဲ့အခုဒီပေါ်ထုတ်လိုက်တဲ့ကိစ္စတွေကတိုင်းပြည်အကျိုးရုပ်စီမဲ့ကိစ္စမဟုတ်တိုင်းပြည်အကျိုးရှိစီမဲ့ကိစ္စပဲအဲ့တော့ဒီလက်နက်ကိုင်အဖွဲ့အစည်းတွေဒီလိုမျိုးဥပဒေချိုးဖောက်တယ်ဆိုတဲ့ဥစ္စာကိုပေါ်ထုတ်တဲ့ခါကျတော့မှဒီနိုင်ငံကလက်နက်ကိုင်တပ်ဖွဲ့ကသူတို့အဖွဲ့အစည်းကိုသူတို့ကောင်းအောင်သူတို့လှုပ်လာလိမ့်မယ်ဒီဟာကိုထိန်ချန်ထားလို့ဆိုရင်နောက်ထပ်ဒီလိုအဖြစ်မျိုးတွေအများကြီးဖြစ်လာနိုင်ခြေရှိတယ်ဆိုတော့ဒါမျိုးတွေပေါ်ထုတ်တယ်ဆိုတာတိုင်းပြည်ကောင်းအောင်ကောင်းကျိုးလုပ်တယ်လို့ပဲဟိုသဘောရတယ်သဘောရတဲ့ခါကျတော့လုံးစင်တယ်ဒီထက်ကြီးကျယ်တဲ့ဟာမျိုးတွေရှိတယ်ဆိုရင်လည်းပေါ်ထုတ်ရမှာပဲ
မြန်မာနိုင်ငံအစိုးရလွှတ်ဝက်ချက်အဥပဒေပုံမှန်31ခါအရာနိုင်ငံလုံခြုံရေးသို့မဟုတ်အကျိုးကိုထိခိုက်စေရန်မည်သည့်လွှတ်ဝက်ချက်ကိုမဆိုရယူခြင်းသို့မဟုတ်ရန်သူအားပေးခြင်းစသည်တို့ကိုပြစ်မှုမြောက်တယ်လို့ပြဋ္ဌာန်းထားပေမဲ့ဘယ်အချက်ကနိုင်ငံလွှတ်ဝက်ချက်ဆိုတာတိကျစွာဖော်ပြထားခြင်းမရှိသလိုလွှတ်ဝက်ချက်ကိုရယူတာဟာရန်သူကိုပေးတာဟုတ်မဟုတ်ဒါကနိုင်ငံတော်ကိုတစ္ဆာဖောက်ဖို့ဆန္ဒရှိမရှိနဲ့မတိပဲယူခဲ့တာဟုတ်မဟုတ်လက်ဝယ်ရှိသူကိုယ်တိုင်ရယူခဲ့တာဟုတ်မဟုတ်ဆိုတာကိုစိစစ်စရာမလိုပဲအပြစ်ပေးနိုင်တယ်ဆိုတဲ့တဖက်တပ်ပြထမ်းထားတဲ့ကိုလိုနီခေတ်ကဥပဒေတစ်ခုဖြစ်တယ်လို့ဥပဒေအကျိုးဆောင်တွေကဆိုကြပါတယ်ဒီပုံမှန်အရာပြစ်မှုထင်ရှားတယ်ဆိုရင်2014နှစ်အထိချမှတ်ခံရနိုင်ပါတယ်ရိုက်တာသတင်းတောက်တွေဟာရခိုင်သတင်းရေးသားတာမျိုးအဖမ်းခံရတယ်လို့နိုင်ငံတကာကမြင်နေကြပေမဲ့အစိုးရဘက်ကတော့ငြင်းဆန်ထားပါတယ်သတင်းတော့တွေအနေနဲ့ဘလို့သတင်းမျိုးပဲဖြစ်ဖြစ်စုံစမ်းရယူခွင့်ရှိတဲ့လို့သတင်းလွတ်လပ်ခွင့်ဆောင်ရွက်နေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြနေကြပြီးရိုက်တာသတင်းတော့တွေကိုအ мян ဆုံးလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။ဒါ့အပြင်ဒီမှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဘလောက်အရှိန်ရနေပြီလဲဆိုတာကိုစမ်းစစ်တဲ့အမှုတစ်ခုအဖြစ်လဲနိုင်ငံတကာကစောင့်ကြည့်နေကြတဲ့အကြောင်းသတင်းတော့မှတ်စုအနေနဲ့တင်ပြလိုက်ရပါတယ်ရှင
်။မမေခါစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာတခွင်အစီအစဉ်မှာနားဆင်ရမှာကတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပေါင်း80အတွင်းစံချိန်တင်လောက်အောင်စံတင်ဖို့ရောင်းချနိုင်ခဲ့ပေမဲ့အခုနှစ်မှာတော့ဒီလောက်တန်ချိန်ပမာဏမများနိုင်တော့ဘူးလို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကခန့်မှန်းပါတယ်ဒီနှစ်မှာတော့သဘာဝဘေးဒဏ်အပြင်စိုက်ပျိုးစရိတ်ချင်းငွေမလုံလောက်တဲ့ပြဿနာကိုပါစဘာဆိုင်တောင်သူတွေရင်ဆိုင်နေကြရပါတယ်ဒီလိုပြဿနာအခက်အခဲတွေကိုပြည်လည်နိုင်မှုမြန်မာနိုင်ငံစံစဘာအသင်းချုပ်ဘက်ကဘာတွေလုပ်ထားပါသလဲမြန်မာတခွင်အစီအစဉ်ကနေပြီးတော့မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြထားတာနားဆင်ပါရှင
်ပြီးခဲ့တဲ့နှစ်2019ကမြန်မာနိုင်ငံကနေစံတန်ချိန်3တန်းကျော်အထိ290အတွင်းစံချိန်တင်ပို့နိုင်ခဲ့ပါတယ်စံတင်ပို့တဲ့အခါမှာရန်ကုန်ကနေတင်မောနဲ့ပြည်ပကိုတင်ပို့နေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တို့ကနေလည်းပြည်ပကိုတင်ပို့နေပါတယ်။ဒါပေမဲ့အခု2018ခုနှစ်မှာတော့စံတန်ချိန်တင်ပို့မှုကတန်ချိန်နဲ့တန်းခွဲလောက်သာရှိနိုင်တယ်လို့လည်းမြန်မာနိုင်ငံစစ်စဘာအသင်းချုပ်ကခန့်မှန်းထားပါတယ်။ဒါအပြင်လယ်သမားတွေအနေနဲ့မိုးရင်းကာလစဘာစတင်စိုက်ပျိုးတဲ့အခါရေကြီးရေလျှပ်မှုတွေဖြစ်ပွားခဲ့တာကြောင့်စဘာကင်းတွေပျက်စီးမှုရှိခဲ့ပြီးနှစ်ခါလောက်ပြန်ဆိုက်ရတဲ့အခြေအနေတွေရှိခဲ့ပါတယ်။အဲဒီအကြောင်းကိုတော့ဒနုဖြူမြို့နယ်ကတာမူလယ်သမားတက်ရောက်ဖြစ်တဲ့ဦးမြင့်စောကအခုလိုပြောပြပါတယ်။
မျက်ကြည့်ခက်ခဲရတော့ဒီနေ့ဆိုရင်ကျွန်တော်ကိုယ်တိုင်လည်းနှစ်ခါလောက်ပြန်ပြန်လုပ်နေရတယ်လုပ်တဲ့ခါကျတော့ပထမတစ်သိန်းကုန်တဲ့နေရာမှာနှစ်သိန်းလောက်ကုန်သွားတယ်ပေါ့ဗျာကို့အတွက်အချိုးမြတ်ကတော့ငကွားမှနည်းနေရရတယ်မဟုတ်ဘူးပိုနည်းသွားတော့ဒါပေမဲ့မြေပြင်ကြီးပဲထားခဲ့ရမှလည်းကျွန်တော်တို့ဒေသမားတွေကဒီလိုပဲလေမထားခဲ့ခြင်းနော်ကဲဟုတ်မဟုတ်အရင်လေးတော့ပြန်ရလဲမနေဘူးဆိုပြီးကျွန်တော်တို့အရင်ရအောင်တော့လည်းပြန်ဆိုင်နေကြရတာပေါ့ဗျာဒီတိုင်းထားခဲ့ရတယ်ဟိုပထမရှုံးနေဟာပါရှုံးသွားမယ်ဒါကြလို့များစဘာသေးများကောင်းလာလို့ရှိရင်နောက်ဆုံးနည်းနည်းပါးပါးတော့လည်းအကျိုးမြတ်ရှိအောင်မှာပေါ့မကောင်းရင်တော့လည်းပို့ကံတရားပေါ့ဗျာဒါကတော့
တောင်းလို့လည်းမားရည်အနေနဲ့အဲ့ဒီလိုသဘာဝပေးကြောင့်အခက်ခဲတွေ့နေတာအပြင်အစိုးရကထုတ်ချေးပေးတဲ့စိုက်ပျိုးစိတ်ချင်းွေဟာလုံလောက်မရှိတာကြောင့်လယ်သမားတွေဟာလေယာဉ်မြေလုတ်ပိုင်ဝင်ပြုလက်မှတ်ပုံစံခုနှစ်ကိုအပေါင်ထားပြီးငွေချင်းနေရတဲ့အနေအထားတွေလည်းရှိနေပါလေအစိုးရဘက်ကတော့တောင်းလို့လည်းမားရည်ကိုတအီကားကိုတသိန်းခွဲနှုန်းနဲ့ထုတ်ချေးပေးနေတာပါအဲ့လိုတောင်းလို့လည်းမားရည်ဘက်မှာအခက်ခဲတွေရှိနေချိန်မှာပဲငွေချင်းတော့မတည်ငြိမ်တာကြောင့် ပုံပုံတင်ကုန်သမားတွေအတွက်လည်းအခက်တွေ့ရှိတယ်လို့မြန်မာနိုင်ငံစံတပါအတင်းချုပ်အထွေထွေတွင်းရင်းမှုဦးရဲမင်းအောင်ကအခုလိုပြောပါတယ်
။လက်ရှိကျွန်တော်တို့စံတပါဈေးကွက်အခြေအနေကတော့ဒါကျွန်တော်တို့နှစ်ပိုင်းရှိတာပေါ့နော်ကျွန်တော်တို့ဒီပုံမှန်ကျွန်တော်တို့အာဖရိကဈေးကွက်တို့ရုရှားတို့ဒီပင်လယ်ရေကြောင်းကနေတင်ပို့နေတဲ့အပိုင်းကတော့ကျွန်တော်တို့ဒါမိုးရင်းကာလဖြစ်တဲ့အတွက်ဒါကွန်တိန်နာနဲ့တင်ပို့တာများတယ်အနေအထားဖြစ်တယ်တင်မောရီနဲ့တင်ပို့တဲ့အနေအထားနည်းတယ်ပေါ့နော်။နောက်တစ်ခုကတော့ကျွန်တော်တို့တရုတ်ဈေးကွက်ကတော့ကျွန်တော်တို့ကကြည့်ရမှာပေါ့နော်။ဒါပေမဲ့အခုငွေလဲနှုန်းကဘာပဲပြောလက်တလုံးအနေအထားမှာတော့ exporter တွေအတွက်တွက်ချိကြိုက်တဲ့ငွေလဲနှုန်းဖြစ်နေ။ဒါပေမဲ့လည်းခုနပြောသလိုပေါ့နော်ငွေလဲနှုန်းမတည်ငြိမ်တာကိုလည်း exporter တွေကမကြိုက်ပါဘူး။ဘာဖြစ်လဲဆိုငွေလဲနှုန်းမတည်ငြိမ်ဘူးဆိုရင်တွင်းကုန်ပစ္စည်းတွေကခုနဓာတ်မြေဩဇာလို့ဆိုဈေးတက်သွားပြီ။နောက်ထွန်ဆက်တို့ရိတ်သိမ်းချွေလေးဆက်တို့လေယာ30ပစ္စည်းတွေဆိုရင်ဒါဈေးတက်သွားပြီ။အဲ့တော့ဒါတွေဈေးတက်သွားရင်နောက်ကျန်တဲ့ကုန်စည်နှုန်းတွေပါလိုက်ပြီးတော့တက်လာနိုင်တဲ့သဘောရှိတဲ့အတွက်ငွေလဲနှုန်းကိုတော့တည်ငြိမ်စေချင်တယ်။ငွေလဲနှုန်းတည်ငြိမ်မှလည်းဒီလုပ်ငန်းတွေအဆင်ပြေမယ်ပေါ့နော်ဒီနှစ်စံပြပတင်ပို့တဲ့အနေအထားတော့မြန်မာနိုင်ငံစံတပါးသင်းချုပ်အနေနဲ့ကတော့စံတန်းချိန်နှစ်တန်းခွဲလောက်ဒီနှစ်ပို့နိုင်မယ်လို့တော့မှန်းနေဒါပေမဲ့ရာသီဥတုအခြေအနေတို့ဘာလို့ကတော့ဆက်ဆောင်ကြည့်အောင
်လက်သမားကြီးဦးမြင့်စောကတော့တောင်သူလက်သမားတွေအတွက်စိုက်ပျိုးစိတ်ချင်းငွေထုတ်ပေးနေပေမဲ့လည်းဈေးကွက်တည်ငြိမ်ရင်တောင်သူလက်သမားတွေအတွက်အဆင်မပြေနိုင်တာကြောင့်ဈေးကွက်တည်ငြိမ်အောင်လှုပ်ဆောင်ပေးစီလိုတယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့ကတော့ဟိုဒီအစိုးရအပိုင်းကတော့ချင်းငွေပေးတာကိုကျွန်တော်သိမပြောချင်ဘူးပြ။သိမပြောချင်လို့ဒီမှာတစ်ခုခုချီးပြီးတာနောက်တော့ဆက်ပြီးတော့သူတို့ကနေတအားထက်ချင်းမယ်အားဆယ်သိန်းလုံးချင်းမယ်ဆိုရင်ညာတော့အပြင်ဒီလောက်ဆိုချင်တတ်ပြီ။ဘာလို့ညာညာချင်းတယ်ညာညာပြုတင်တယ်။ညာညာဒုက္ခရောက်တယ်။အဲ့ဒီခါကျတော့ကျွန်တော်တို့ကျွန်တော်ဆိုလိုချင်တဲ့သဘောကဥမာစပါးစီပယ်စီအဲ့ဒါကိုတည်တည်ငြိမ်ငြိမ်လေးဖြစ်အောင်ဈေးကွက်ရှာပေးသိချင်။ဈေးကွက်ဆိုတော့ငါပယ်စီဈေးကွက်ကိုရှာပေးပါ။ရှာပေးတဲ့ခါကျတော့ပတ်စံရှိရနဲ့ဆိုရင်ဒီကောင်ကကိုယ့်ပေါ်မှာကိုယ်စေရင်ရစေရင်ရအောင်ရှင်ကျွေးမနေတော့အဲ့တော့အဓိကကတော့ကျွန်တော်တည်ငြိမ်တဲ့ဈေးကွက်ပဲပဲဈေးဆိုလဲပဲဈေးကိုနော်ဘယ်နိုင်ငံတွေယူလဲအိန္ဒိယယူလဲအိန္ဒိယနဲ့ညှိနှိုင်းပြီးတော့ကုဈေးနဲ့ရတာကျွန်တော်တို့အမှန်ရှုံးနေရှုံးနေဘာဖြစ်လာလဲဆိုတော့ကျွေးတင်လာတယ်ကျွေးတင်လာတဲ့ခါကျဒီလဲကိုနောက်ကြလိုက်ကြတော့မထနိုင်နဲ့ဆိုတော့ကြဒီလဲကိုရပတ်စံရှိတဲ့ကောင်ကဝယ်သွားအဲ့တော့အလုံးနဲ့မဲ့တွေကပေါ်လာတော့တူတဲ့ဝယ်လာတယ်တဲ့ဥဒါကရောင်းတယ်တူကဝဲတယ်ဒါသူကပတ်စံကြီးလို့သူဝဲထားနိုင်တယ်အဲ့ဒါကျွန်တော်တို့ဈေးတည်ငြိမ်ဖို့စံလေးခွက်ဆိုလဲစံလေးခွက်နောက်ပဲဈေးခွက်ဆိုလဲပဲဈေးခွက်တည်ငြိမ်ငြိမ်လေးဖြစ်ဖို့အဲ့ဒါလေးကိုပဲကျွန်တော်ပြောဆိုခြင်းပ
ါစံစပါးဈေးခွက်မှာရာတီဥဒုအခြေအနေလိုက်ဈေးတက်ကြပြီးရှိနေပြီးတောင်သူလက်သမားတွေစီကတစ်စက်ဈေးခွက်ကိုရောက်တဲ့အချိန်မှာလည်းအပြောင်းလဲရှိတတ်ပါတယ်ဒါပေမဲ့တောင်သူလက်သမားတွေကတော့ဒုံရင်းကဒုံရင်းပဲဖြစ်နေတယ်လို့ပြောဆိုမှုတွေလည်းရှိနေပါတယ်ဒါကြောင့်မြန်မာစံစဘာကဏ္ဍချိန်တိုတဖွင့်ပြိုးတိုးတက်လာဖို့မြန်မာနိုင်ငံစံစဘာအသင်းချုပ်အနေနဲ့စံစဘာဥပဒေချက်ကိုပြဋ္ဌာန်းနိုင်ဖို့ဆောင်ရွက်နေပါတယ်။အဲ့လိုဥပဒေတရက်မပြဋ္ဌာန်းနိုင်တဲ့အချိန်မှာတော့မြန်မာနိုင်ငံစံစဘာအသင်းချုပ်အနေနဲ့တောင်သူလယ်သမားတွေကိုနှိပညာနဲ့တခြားအကူအညီတွေကိုပေးနေတယ်လို့လည်းဦးရဲမင်းအောင်ကအခုလိုပြောပါသေးတယ်။
အဲ့တော့ဒီမြန်မာနိုင်ငံစံစဘာအသင်းချုပ်မှာကျွန်တော်တို့ကဒီစံဆက်အသင်းဝင်တွေရှိတယ်စံကုန်တွေအသင်းဝင်တွေရှိတယ် exporter အသင်းဝင်တွေရှိတယ်လို့မြန်မာနိုင်ငံစံတပါအသင်းချုပ်မှာကျွန်တော်တို့တောင်သူလယ်သမားအသင်းဝင်တွေရှိပါတယ်အဲ့တော့ဒီတောင်သူလယ်သမားအသင်းဝင်တွေကိုကျွန်တော်တို့ကဒီစံစပားစိုက်ပျိုးထုတ်လုပ်ရေးအပြင်ကျွန်တော်တို့ကစံစပားကိုလည်းတစ်ဖက်ကစိုက်ပျိုးပြီးတော့အခြားတစ်ဖက်မှာလည်းအခြားစိုက်ပျိုးရေးလုပ်ငန်းမွေးမြူရေးလုပ်ငန်းအခြားစီးပွားရေးလုပ်ငန်းကိုဒီကြေးရွာမှာလုပ်နိုင်တဲ့စီးပွားရေးလုပ်ငန်းတွေကိုလုပ်နိုင်မယ်ဆိုရင်တို့တို့အတွက်ဝင်ငွေတိုးလာဖို့အတွက်ဒီလိုအပ်နေတဲ့ဒီအရင်းကြီးရဲ့ဤပညာရဲ့ဈေးကွက်ကဲပေါ့နော်ဒီဘိုင်းမှာကျွန်တော်တို့မြန်မာနိုင်ငံစံတပါအသင်းချုပ်အနေနဲ့တက်နိုင်သမျှကူညီပေးနေပါတယ
်မြန်မာနိုင်ငံစံတပါအသင်းချုပ်အနေနဲ့ဥပဒေပြဋ္ဌာန်းနိုင်မှုလွတ်တော်ကိုယ်စားလှယ်တွေနဲ့ဆွေးနွေးနေပါတယ်ဒါအပြင်2018ခုနှစ်တည်းလွတ်တော်မှာအဲ့ဒီဥပဒေကိုတင်ပြဆွေးနွေးနိုင်ဖို့အတွက်လည်းကြိုးပမ်းမှုတွေရှိနေပါတယ်။ဇွန်လတုန်းကလည်းမြန်မာနိုင်ငံစံစပါအသင်းချုပ်ရုံးမှာဥပဒေအတွက်လိုအပ်ချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံစံစပါအသင်းချုပ်အဖွဲ့ဝင်အတင်းတွေချင်းချင်းဆွေးနွေးမှုတွေပြုလုပ်ခဲ့ပါသေးတယ်။ကျွန်တော်ကောင်းမြတ်ဖြိုပါမြန်မာခသတင်းအေဂျင်စီကနေ VOE ကိုပေးပို့လိုက်တာပ
ါ။မြန်မာတခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညီဝက်မှာတော့စနေညဒဲလီလိုက်အစည်းအဝေးနားဆင်ရဖို့ရှိပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစည်းအဝေးကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79.25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ9ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဘက်မှာတော့လိုင်းဒိုမီတာ25ကီလိုဟတ်15539ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်။အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရိုင်းနိုင်တို့တင်ဆက်ပေးမယ့်စနေညဒဲလီလိုက်စီစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာဒီနေ့ခရီးလိုင်းစီစဉ်မှာတော့ထန်းနေငါဒီလိုင်းဝဲမှာပြိမိနေတဲ့လူငယ်ဘလုံးအသင်းဝင်တွေကိုကယ်တင်နိုင်မှုကြိုးပမ်းမှုတွေကနေမြန်မာနိုင်ငံအနေနဲ့လေ့လာစရာနမူနာယူစရာဘာတွေရှိမလဲဆိုတာကိုဆွေးနွေးမှာပါထိုင်းဆိုရကဒီနိုင်ငံပေါင်းစုံနဲ့ပူးပေါင်းပြီးအင်တာအားတိုင်းကြိုးပမ်းနေတဲ့အချိန်မှာပဲကယ်ဆယ်ရေးလုပ်ငန်းတွေကိုဒီစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေချမ်းသာလည်းပဲကိုတက်ပြီမှာဒီလိုဖြစ်နေတာကြုံရရင်ဘလုံးနေမလဲဆိုပြီးတော့လည်းအတွေးပေါ်ကြပါတယ်ဆိုတော့ဒီအရေးပေါ်အခြေအနေကြုံရတဲ့အခါမြန်မာနယ်ထိုင်းတုံ့ပြန်မှုတွေဘလို့ခြားနားနေတယ်လဲထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်အတူယူစရာဘာတွေရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုက်ပေါ်မှာရောက်နေပါတယ်ဒီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်ဖွဲ့ကဦးအောင်သူငယ်တခါတီအေးရွေးသင်းဌာနကအဲဒီတားရောက်ဦးအောင်စောပါဦးအောင်စောကတော့ဒီနေ့ပဲဒီလှိုင်းကူကိုကိုယ်တိုင်သွားရောက်ပြီးတော့ဟိုပြန်လာတဲ့လူပါကိုကိုယ်တိုင်လည်းသတင်းသွားယူရဆိုတော့သူ့အတွေ့ကြုံနေတဲ့ကျွန်တော်တို့ဟိုမျှဝင်နေမှာပါဆိုတော့ဒါနဲ့ပတ်သက်လို့အရင်ဆုံးတော့ကျွန်တော်မေးချင်တာဦးအောင်စောကိုပဲမေးချင်ပါတယ်လောလောလတ်လတ်ပြန်လာတဲ့ပုံစံလည်းဖြစ်တယ်ဆိုတော့အခုလိုဖြစ်မျိုးပေါ့လေတထက်တဲတော့ဒီမြန်မာနိုင်ငံမှာဟိုမကြုံဘူးသေးပါဘူးဟိုကြုံချင်မှလည်းကြုံမှာပေါ့လေဒါပေမဲ့ဒီလိုဖြစ်မျိုးမြန်မာပြည်မှာသာကြုံလာခဲ့မယ်ဆိုရင်ရောဘလို့များနေလိမ့်မယ်လို့ပြဥပမာဆိုအတွေ့ပုံပေါ်မိပါလားခင်ဗျာ
အေးပေါ့ဗျာကျွန်တော်တို့မှာဒီဘလောက်ဒီပြင်ဆင်ထားတယ်လဲပေါ့နော်ဒီလို scenario ကြီးဘလောက်ဒီကျွန်တော်တို့အဲမှာ imagination လောက်ထားတယ်ဘလောက်ပြင်ဆင်ထားတယ်ဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်အဲမှာကျွန်တော်ကသွားတဲ့အခါမှာ၂ရက်နေခဲ့တယ်အဲ့မှာကျွန်တော်ကတော့ culture ဆွဲတာကတော့ကျွန်တော်6ချက်ကတွေ့ရတယ်ပေါ့နော်အဲ့ဒီကျွန်တော်စမပါလေးဖြစ်မလဲဆိုတာကိုသင်္ကန်းစာကြည့်ဖို့အတွက်ပြောတာပါနံပါတ်1ကတော့ကျွန်တော်မြင်တာတော့ mobilization လို့ခေါ်တဲ့ဒီ solidarity မှုအသင့်ပြင်စုယုံထားနိုင်မှုပေါ့နော်ဒီလိုဟာမျိုးတွေဖြစ်လာခဲ့ပြီဆိုရင်ဟာလာဒီအစိုးရစပြီးတော့ပေါ့နော်ဒီလိုအစိုးရပေါ့ဘယ်လောက်ဒီ solidarity မှုရှိတယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တော့သတ်ထားလိမ့်ရှိနောက်တစ်ခုကတော့ coordination လို့ခေါ်တဲ့ဆက်ဆံနိုင်မှုပေါ့နော် teamwork ပေါ့အဒီဒီအခုဆိုရင်တိုင်းတက်မတော်ကြည်လေပြင်အရေးတဲ့ဟာလာပြီးတော့ public ပြီးတော့ media ပြီးတော့ဒီ ministry of health ကိုလည်းကျွန်မတို့ဝန်ကြီးဌာနအကုန်လုံးကနေရေးတဲ့အကုန်လုံးကနေပြီးတော့တစ်ဖက်တစ်ဖက်ကြောင့်ဖြည့်ဆက်မှုရှိမှုပေါ့နော်အကော်ဒီနေးရှင်းလို့ခေါ်တာပေါ့နောက်တစ်ခုကတရားတကယ်ကိုဒီကမ္ဘာ media တွေကပါစိတ်ဝင်စားတဲ့ဒီနေ့ story ခုဖြစ်တယ်ပေါ့နော်အဲ့ဒီခါကျတော့လည်း media management ပေါ့ media တွေဘယ်လို manage လုပ်လဲတင်းတွေဘယ်လိုထုတ်တယ်လဲဒီလိုနေတဲ့မြန်မာကွန်နက်အောင်နေလေဟောအထိုင်းဆိုးရနေပြီးတော့ကျက်လက်ပြီးထုတ်ပေးနေတာတတင်းကမီဒီယာစံလေးကိုကျွန်တော်ပြောတာမဟုတ်မီဒီယာမန်နေဂျမန့်လောက်တာဆိုတာအခုဒီလက်ရှိထိုင်းဆိုးရဒီဟာနာပိညာအစိုးရဖြစ်ပါတယ်ဒါပေမဲ့ဒီနေ့ကျွန်တော်တို့မြင်ရတာတတင်းတော့ပေါင်း1000လီးပါနော်အဲဒီကြံ့နေတဲ့အထက်မှာဒါပါလုပ်နေအဲ့ဒါတွေအကုန်လုံးထိုင်းဆိုးကခွင့်ပြုထားတယ်နော်ပြီးတော့တေချာတတင်းယူနေအောင်လည်းသူတို့ကဒါပေမဲ့မီဒီယာကိုသူကောင်းကောင်းမန်နေဆိုတာကျွန်တော်သိရတယ်ပေါ့နော်အဲ့ချက်တော့ပြရအောင်တခုက international cooperation နဲ့ကနိုင်ငံကနေဒီ cooperation တဲ့ကိစ္စတွေမှာဒီ key driver လာတဲ့ကိစ္စတွေမှာဒီအစဆိုင်ရတကားပိန်ထားပဲနဲ့အကုန်လုံးခေါ်လာပေးတယ်တကယ် expert တွေနော် talent ရှိတဲ့သူတွေ skill ရှိတဲ့သူတွေအကုန်လုံးဒီကူတွေကိုပေးဝင်ပြီးတော့ဒီ clay တွေဒီအသက်ကိုဖေးစေဖို့တူကြိုးစားရပေါ့နော်အဲ့ချိန်ထဲမှာလည်းနောက်ဆုံးတစ်ခုကဘာပါတည်လဲဆိုတော့ဒီဟောပေါ့ဒီ no blame game ကိုကျွန်တော်တို့ခေါ်တာပေါ့နော်အပြစ်မတင်ကြီးဆိုတော့ဒီကလေးဝင်သွားတဲ့ချိန်မှာပြန်ဆက်ပြီးအချို့ social media တွေမှာကလေးတွေကိုအပြစ်တင်တာရှိတယ်ဟာလားကလေးမိဘတွေနောက်ပြီး coach ကိုအဲ့လိုပြောတာတွေရှိတယ်ပေါ့နော်အမိသားဆရာပေါ့နော်ဘယ်လိုခေါ်သွားတာလဲဆိုတဲ့ပြဿနာတွေအဖြစ်မှမမှန်သိသေးပါဘူးအခုချိန်မှာဘာလို့ဘယ်လိုသွားကြရလဲဆိုတော့ပေါ့နော်ကလေးထွက်လာရင်ကျွန်တော်သိမှာပေါ့ဒါပေမဲ့တချို့ကအဲ့လိုမျိုး blame game လုပ်တဲ့ခါကျတော့အပြစ်တင်တဲ့ခါကျတော့ဒီ Thai media တွေကပဲပြန်ပြီးတော့ဟာလား 刚才讲的啥八百多，大理啊，毕竟咱们路，可怜的不路，不路衰退不嘞，哈啦，可怜没办法的不路，没得不嘞，所以讲降温嘞，哈啦，再要往降温呀啥，你都拿资源啥的，你没办法的呢，内边内边啊的，可怜的在刚才路边哈的，你都酒店边全部的公路，今天俺我在讲了，像拉比基的，像老南岸啊，老南岸。垃圾的都有，俺我也老在看电视，他老去那追了。哎，今朝早上准备，今天垃圾是俺垃圾没，今朝都拼命的撇开的抖音，看啦，那个没有拼命的撇开的，今朝不是在俺垃圾没扫，今朝阿拉今朝丢了去吧。
OK， 高总，今天结束吧。所以，高总，你回来呗，哪有没过没？今朝没去买，高总，你这个路面今朝没买那个嘛？他的六七牛叫我买水，路里面路面哦，对面吧嘞，高总。
嗯，
今朝六七
嘛咯。คุณอาคูอองโซเชิญจาได้อฉะที่จรเมญๆจรเราโหอเซนเซ่ไม่ผิดดีรู้ขึ้นน่ะบ่เนาะทุกทีเนาะจรเราโหทีมา2007ดีนาเกสมงไลน์จုံไว้แล้วแต่คราวจรดีอุเซ่งๆอสูยะไม่ทรงไม่เซ็งเงินกาลมาจรเราดีสกายใต้มายีจี้เจี้ยกิจการนี่จုံมาแล้วแต่คราวจรดีจรเราดีตลอดมาแล้วอูยีจี้เจี้ยกิจการนี่แล้วแต่คราวตะชู่เงินเงินกิจการนี่จုံได้หาดีสิบาတော့အဲ့ဒီနေသားမှာတော့ကျွန်တော်တို့ကမြန်မာပြည်ဘက်မှာတော့ဟိုတုတ်ပြမှုကသိပြီးတော့ဟိုအားရစရာမရှိတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ကိုမင်းဆိုတော့တကယ်တော့ဗျာဒီထိုင်းနဲ့ဗမာဆိုတာဒီဘာသာရေးလိုယဉ်ကျေးမှုကသိကွာလာတာလည်းမဟုတ်ဘူးလေဒါပေမဲ့ဟိုတစ်ခုရှိတာဒီနိုင်ငံရေးစီးပွားရေးအပိုင်းတွေဒီဖွံ့ဖြိုးမှုအပိုင်းတွေမှာတော့ကွာရရှိတယ်ဆိုတော့ဒီလိုကွာခြားချက်တွေကဒီလိုအခြေပေါ်ချင်းတွေတုတ်ပြတဲ့နေရာမှာဟိုသက်ရောက်မှုပြည်ကြီးမမရှိနေတာမျိုးလားကိုမင
်းဟုတ်ကဲ့ဟိုဒီလိုဗျာထိုင်းနိုင်ငံကသူ့ရဲ့ဒီ social welfare လို့ခေါ်တာပေါ့နော်ကျွန်တော်တို့လူမှုဖူလုံရေးစည်းရေးအတွက်သုံးတာကသူ့ထိုင်းနိုင်ငံ GDP ရဲ့ဒီ 3.9% လောက်သုံးပါတယ်အဲ့တော့ထိုင်း GDP လို့ပြောရင်ကျွန်တော်တို့မြန်မာပြည် GDP ထက်အများကြီးကြီးပါတယ်အဲ့သူက6ဆခွဲလောက်တောင်ကြီးရတာပေါ့နော်အဲ့ဒီနေရာမှာသူက 3.9% လောက်သုံးတယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူပြန်ကယ်ခေါ်တာပေါ့ဘုန်းဆရာကျွန်တော်တို့လူမှုဝန်ထမ်းကျေးဇူးရင်းနဲ့ဒီကျန်တဲ့ကထားရေးဌာနပေါ့နော်ဟုတ်ကဲ့သူတို့သုံးလာကြတော့ကျွန်တော်တို့လက်ရှိ budget ရဲ့ 0.25% လောက်သုံးလိုက်တာဒါပြီးခဲ့တဲ့ကျွန်တော်တို့ဒီ2018 budget ထဲမှာတွေ့တာပေါ့နော်ဆိုတော့အဲ့တော့ပြောမယ်ဆိုလို့ရှိရင်အတော်ကြီးကိုပမာဏအားဖြင့်တော့ကွာခြားတဲ့အနေအထားရှိပါတယ်နောက်တစ်ခုကကျတော့ဒီကျွန်တော်တို့အမေရိကန်မှာဆိုရင်တော့ FEMA လို့ခေါ်တာပေါ့အရေးပေါ်စစ်စာတုတ်ပြန်ရေး agency မျိုးရှိပါတယ်ထိုင်းနိုင်ငံမှာလည်းအလားတူ committee ဖွဲ့ထားပါတယ်မြန်မာနိုင်ငံမှာလည်းဒီသမရဥထင်ကျော်ရှိတော်ကလက်မှတ်ထိုးပြီးတော့ကျွန်တော်တို့2016ဇူလိုင်လောက်မှာဖွဲ့ထားပါတယ်ဒီအရေးပေါ်ဒီ emergency management committee ပေါ့နော်ဆိုတော့အဲ့မှာဒီသမရဥဆောင်ပါတယ်ရဲချုပ်ကနေပြီးတော့အကြီးအမှုအဖြစ်လုပ်တဲ့ committee ပေါ့ဆိုတော့ဒါမဲ့ပြဿနာကဒီ committee ကအစံတိတ်ပြီးတော့ဘယ်ပြောင်းနေမှမသိဘူးလို့ဖြစ်နေတာပေါ့နော်
โอเคคุณนี่เชซุนเนี่ยเชซุอ่ะซอซออ่ะดีกูอองซอโหแล้วเราตะคู่เปลี่ยนเมยินน่ะอะกูดีเช็ดป่ะเว้ยสรุปเราดีโหไทยနိုင်ငံเนี่ยမြန်မာနိုင်ငံဘာသာရေးယဉ်ကျေးမှုအပိုင်းနေမှာမသိกว่าတာမဟုတ်ဘူးဒီလူမှုရေးအရာဆိုရင်လည်းထိတွေ့ဆက်ဆံမှုတွေကတကယ်တမ်းကျတော်တော်များပါတယ်ဒါပေမဲ့ဒီနိုင်ငံရေးစီးပွားရေးเนี่ยဒီဖွံ့ဖြိုးရေးအပိုင်းกว่าချက်တွေကြောင့်ဒီလိုအရေးပေါ်အခြေအနေတွေတုံ့ပြန်တဲ့နေရာမှာกว่าနေတာမျိုးလားကိုတော့
အဲ့တော့အမှန်ပါပဲကျွန်တော်တို့တုံးသက်ချက်ကျွန်တော်ရဲ့ဒီ ARI ပါရှိတဲ့တုံးသက်ချက်မှာလည်းအဲ့ဒါကိုထောက်ပြထားတယ်ပေါ့နော်အဲ့ဒီကျွန်တော်တို့ရဲ့ဒီခုနကကိုအောင်လို့မြေပြောပါပါတယ်ကျွန်တော်တို့ဘက်ကဒါတွေနဲ့ပတ်သက်ရင်ကျွန်တော်သုံးနိုင်တဲ့ budget အားတွေပါတယ်အားနေတာတွေဟောတာတွေကလည်းအရင်ကိုတာသွားတယ်လို့ကျွန်တော်တုံးသက်နေရတာပြင်ဆင်မှုတွေပေါ့နော်တကယ်လို့ဒီလို case နဲ့တကယ်လို့ဖြစ်ခဲ့ပြီဆိုရင်ကျွန်တော်ထင်တယ်မြောက်မှာဆိုအကလေးတွေကတည်သွားနိုင်တယ်ပေါ့နော်အဲကျွန်တော်အဲ့လိုပဲတုံးသက်လို့ရတယ်ဘာကြောင့်လဲဆိုတော့ဒီထိုင်းမှာတော့မှာဒီအထက်ဝင်ဖို့ကိစ္စတွေဒီပိုက်ကြီးတွေ့ရတဲ့ကိစ္စတွေရေးနေဖို့ထိုးရတဲ့ကိစ္စတွေကျွန်တော်မျက်မြင်ကိုယ်တိုင်ဆိုတော့ကျွန်တော်တကယ်ကို massive on the care အလွန်ကြီးမားတဲ့ဟိုစက်တွေဟလားငွေတွေငွေကြီးသုံးဆမှုတွေစက်အင်အားဆိုရင်တထောင်ကျော်ကြီးတဲ့အခုပဲတထောင်ကျော်ဒင်းပေါင်းရဟန်းရင်ပေါင်းစက်နှစ်စီးเนาะပြီးတော့တခြားဟို Ministry of Health ဆိုရင်လည်းဒီကမ္ဘာ့ဦးစားနာဆိုလည်းဒီကောင်ညာနဲ့ကြည့်ပြီးရောက်နေကြတာလေးပေါ့နော်အဲ့လိုကတခြားပစ္စည်းခရီးရာတွေသုံးရတာလေးရှိအောက်ဆီဂျင်ဘူးတွေပေါင်းညာနဲ့ကြည့်ပြီးသုံးခါးတွေတွင်းရတော့ဒါဟုတ်လဲသူတို့ကနှစ်ရက်သုံးရက်အတွင်းကိုရအောင်ကိုသူတို့မိုဘိုင်းလိုက်လုပ်နိုင်တယ်တခြားတဲ့ဖြည့်ပြောင်းဖဲယူနိုင်တယ်စီးယုံနိုင်တယ်ပေါ့ရှိတ်ဆက်မှုတွေအပြည့်လုပ်နိုင်တယ်ပေါ့နော်တခြားတဲ့မီဒီယာတွေကိုလည်းအကုန်လုံးတခြားသူတို့နိုင်နေလုပ်နိုင်တယ်ပေါ့အဲ့ဒါတွေကိုညီမညီမဖြစ်ခဲ့ပြီဆိုရင်ကျွန်တော်တို့ကအဲ့ဒါပေါ့ကျွန်တော်တို့ကဆိုရင်လည်းအမိုက်ပုံညာကောင်မှာအမိုက်ပုံပြီးလောက်တဲ့ကိစ္စကို အပြောကြဆိုကြတဲ့သူချင်းကြီးတွေအရင်အတစ်တစ်ကကြာတော့ပြောကြဆိုကြတဲ့ခါကျွန်တော်တို့အလားငါးရက်၆ရက်တစ်ပတ်လောက်ကျွန်တော်တို့ချိန်ယူဆောင်စားရတယ်ဘောနော်နောက်ဆုံးပေးကြမှာအနာအကုန်ပြီးခုကနေဝင်သူတွေကကြာတော့အဲနိုင်ငံတင်ပို့လက်ပစ္စည်းတွေဆိုတဲ့အရာတွေကိုဒီကတော့ကျိုးစားရကြရှာတယ်ဘောနော်ကျွန်တော်အဲ့တော့ဒီစင်နာရီဖြစ်ခဲ့ပြီဆိုရင်ဘောနော်တကယ်လို့များမြန်မာရန်ကုန်မြို့မဟုတ်ဘ ဒီနေ့ကျွန်တော်တို့မှာဒီဘာကြောင့်မလဲဆိုတော့တစ်ဖက်တစ်ဖက်နဲ့ဒီနေရာအဆက်အဆက်ဟိုတဲ့နေရာသွားဖို့တဲ့ကြီးရံပါလေစကားပြောမှာတစ်ဖက်တစ်ဖက်နဲ့ချိန်ဆက်လုပ်နေတဲ့အချိန်မှာပဲဒီကလေးတွေဆိုပါသွားတယ်တော့ဆုံးသွားတယ်ပေါ့နော်အဲ့ဒါမျိုးလေးကိုကျွန်တော်ဒီဖြစ်တဲ့ကိစ္စလေ့လာကာဘလုံးနေနဲ့ကျွန်တော်စဉ်းစားမိတယ်ဆိုတော့ကျွန်တော်ဒီမှာအများကြီးပဲဒါတွေနဲ့ဒီ ေလိုပါနေတယ်ပေါ့နော်ဘာလို့အရင်ဆုံးဆောင်ရတာမလဲဆိုတဲ့အစ်စားလေးကုလူကြီးရဲ့နေရာသူ့အတွင်းနဲ့ကျွန်တော်ထင်တယ်စဉ်းစားအချင်းကြီးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကောင်းဆုံးနေပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲတော်ကိုပါဝင်ဖို့ဒီမှာတက်ရောက်လဲလေးလိုင်းမှာဘူးရှိနေပါတယ်ကိုမင်းမင်းမှာကျွန်တော်တို့ဒီထိုင်းနိုင်ငံမှာအခြေစိုက်ပြီးရွှေပြောင်းလို့ဒီမှာရေးစားနေတဲ့ပုံကောကိုမင်းမင်းကျွန်တော်တို့ဒီရှေ့မှာတော့ဒီကိုအောင်ဆောင်တို့ကိုအောင်သူငင်းတို့ဆွေးနွေးချက်တွေရှိပါတယ်ကျွန်တော်ဒီလိုမျိုးအခြေအနေတွေကမှားပြီးမှဖြစ်ခဲ့မယ်ဆိုလို့ရှိရင်တိုက်တော်မလွယ်နိုင်ဘူးပေါ့လေဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီမှာအဆင်သင့်မဖြစ်သေးဘူးနောက်ဒီထိုင်းမှာဆိုလို့ရှိရင်ဟိုအစအစရရမီဒီယာဘိုင်းဒီအစိုးရဘိုင်းဒီစစ်တပ်တို့ဟိုလုံခြုံရေးအာဏာပိုင်တွေဘိုင်းအစပူးပေါင်းဆောင်ရွက်မှုတွေလည်းအစအစရအားကောင်းတယ်ဆိုတဲ့အားမျိုးရှိတယ်ဆိုတော့ကိုမင်းမင်းအနေနဲ့ရောဒီမှာဟိုထိုင်းမှာဒီအလုပ်သမားတွေချားမှာလည်းသွားလာပြီးစောင့်ရနေတယ်ဆိုတော့မြန်မာနဲ့ထိုင်းဒီလိုကိစ္စမျိုးတွေမှာဘာများกว่าကိုမင်းမင်းကတွေ့မိလဲဟိုကိုမင်းမင်းအမြင်လဲဆွေးနွေးလို့ရပါတယ
်ဟာနဘတ်တိကာရကျွန်တော်မြင်တာအစိုးရဘိုင်းပါနော်အာအစိုးရတရက်ကဟိုတာဝန်ယူမှုတာဝန်ခံမှုရဲ့နောက်သူတို့ရဲ့ဟိုနိုင်ငံသားတွေလူသားချင်းတွေကိုတန်ဖိုးထားမှုရဲ့အဲ့ဒါအဓိကပွားလဲကျွန်တော်မြင်တာက
โอเคကျေးဇူးပါဆိုတော့ကိုအောင်စောတို့ကိုကျွန်တော်ပြန်မေးချင်ပါသေးတယ်နောက်တစ်ခုကအခုဒီ5 follow အတင်ဒီကလေးကိုကယ်ဆယ်ရေးကိုကျွန်တော်အခုဆိုမြန်မာနိုင်ငံဘက်ကလည်းတားသွေးတော့ကုနေတာရှိပါတယ်နောက်မြန်မာနိုင်ငံသားတွေကိုလည်းစိတ်ဝင်စားစောင့်ကြည့်နေတာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီသတင်းနဲ့ပတ်သက်လို့ပေါ်လို့အထူးသဖြင့် social media တွေမှာဒါထိုင်းကနာမည်ကြီးကြီးလို့တက်တက်လောက်တာလို့နောက်ပြီးတော့ဒီမြန်မာနိုင်ငံနေဆက်နန်းမှာလာပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်နေတာဒီအချုပ်ချာအာဏာကိုမထိအောင်သတိထားရမယ်ဆိုပြီးအဲ့လိုပြောတာဆိုတာနေလဲဒီလူမှုကွန်ရက်တွေမှာတွေ့ရတယ်လေဆိုတော့ဒီကျွန်တော်တို့နဲ့ဒီဘာသာရေးယဉ်ကျေးမှုလူမှုရေးအဖက်ဖက်ကဒီနီးစပ်မှုရှိရဆိုရင်လည်းဒီလိုမျိုးခြားတဲ့အမြင်တွေကျွန်တော်မြန်မာနိုင်ငံသားတွေခြားထဲမှာရှိနေတာရောဘာကြောင့်လို့ပြောနိုင်လဲ
ကျွန်တော်ဆွေးနွေးရမှာလား
ဟုတ်ကဲ့ကိုအောင်ဆွေးနွေးပြပါဦ
းဟုတ်ကဲ့ကိုမင်းမင်းပြောသွားတဲ့ဟာလေးတခုသဘောကျပါတယ်တာဝန်ယူမှုတာဝန်ခံမှုပေါ့တာဝန်ယူမှုတာဝန်ခံမှုကျွန်တော်ထင်တယ်အရေးကြီးတယ်ထင်ပါတယ်အဲ့နေမှာလည်းဒီ public ကဒီ time public ကပါဝင်ဆောင်ရွက်မှုကပေါ့လေတရားအရေးပါတော့ကျွန်တော်တွေ့ရတယ်အဲဘာကြောင့်လဲဆိုတော့ဒီ social media တွေရဲ့ဒီ media တွေနဲ့စသည်တင်းကိုကြည့်တဲ့အချိန်နဲ့စသည် time ဆိုတာဒီနော်ဒီချက်ချင်းကိုတရားတုံ့ပြန်ဖို့သူဆောင်ရွက်ရတယ်ပါတယ်မတော့ပြန်ရင်ဒီစုအကိုပြန်ပြီးတော့လည်းနောက်နေ့ဆိုတော့ချက်ချင်းလို့ရပြီဆိုတော့ဒီ social media မှာဘယ်လိုလဲ negativity ဆိုတဲ့အကြောင်းကိုပြောတယ်ချက်ချင်းလေးပြန်ပြောပြီးတော့ဒီလိုအခုတော့
ကိုအောင်စောတယ်လီဖုန်းလဲကျွန်တော်တို့ကောင်းကောင်းမကြောက်ဖြစ်နေကျွန်တော်တို့ကိုအောင်စောကိုဟိုလိုင်းချပြီးပြန်ပြီးတော့ခေါ်ဖို့စူးစမ်းကြည့်လိုက်မယ်ဟိုလောလောဆယ်တော့ကိုအောင်သူငယ်ကိုကျွန်တော်တစ်ချက်ဒီမေးခွန်းကိုပဲဆက်ပြီးမေးခြင်းလေကိုအောင်သူငယ်ကျွန်တော်တို့အခုဆော့ဆော့ကျွန်တော်မေးတဲ့မေးခွန်းပေါ့လေဒီမြန်မာနိုင်ငံသားတွေဒီဆိုရှယ်မီဒီယာပေါ်မှာဒီလိုပေါ့လေဟိုသဘောထားအလို့ဟိုအမြင်နည်းနည်းဟိုစောင်းတဲ့သဘောထားတွေကျွန်တော်တွေ့ရတယ်ဆိုတော့ဒီလိုလူသားချင်းစာနာထောက်ထားရမယ်ကိစ္စမျိုးတွေမှာတော့ဒီလိုအဆုံးမြင်နေကြတာဘာကြောင့်ဘလို့အကြောင်းရင်းတွေရှိနေတယ်လို့ပြောနိုင်မှာကောမင်းရဲ့
အဲကျွန်တော်ချုပ်ပြောရင်တော့နှစ်ချက်ပြောရမှာကတစ်ချက်ကတော့လူသားဆံမှုပေါ့နော်ကျွန်တော်တို့တစ်ခါတလေကြတော့လေ sensitivity လို့ခေါ်တဲ့ဒီလောက်ဒီတချို့ကိစ္စတွေမှာဗျာဟိုလူသားချင်းစာနာထောက်ထားမယ်ကိစ္စတွေမှာဟိုမထောက်ထားနိုင်တဲ့အနေအထားတွေရှိတယ်ပေါ့နော်ဒါလည်းအော်စရာကောင်းပါတယ်နောက်တစ်ခုကကျတော့ဒီ Facebook မှာလည်းဖြစ်လာတော့ကျွန်တော်တို့နိုင်ငံတစ်ခုလည်းမဟုတ်ဘူးကျန်တဲ့နိုင်ငံတွေမှာပါကြုံရတဲ့ပြဿနာ fake news လို့ခေါ်တာပေါ့ဗျာဒီတကယ်အတူမမှားကိစ္စတွေဆိုတော့ဒီပြဿနာတွေရှိပါတယ်ဆိုအဲ့ဒီအနေအထားမှာတော့ကျွန်တော်တို့ဟိုဗုဒ္ဓဘာသာစကားနဲ့ပြောရင်တော့အဝိဇ္ဇာပေါ့ဗျာမသိလို့မှားကြရဲဆိုတဲ့အနေအထားမျိုးပါပဲဆိုတော့အဲ့တော့ခုနလိုသတင်းမှားတွေဖလှယ်ကြတယ်နောက်တစ်ခါကျတော့အပမာအမနာပါပြောကြတယ်ပေါ့နော်ဆိုတော့ဒီလိုအနေအထားတွေကတော့ကျွန်တော်ရှင်းနေမကောင်းပါဘူးကျွန်တော်တို့ဒီမှာလည်းအများကြီးတွေ့နေရပါတယ်
ဟုတ်ကဲ့ကိုကောင်းနေချေစုပါ ကျွန်တော်တို့ဒီကိုအောင်စောတယ်လီဖုန်းလိုင်းကျွန်တော်တို့ပြန်ကောင်းသွားပါပြီဆိုတော့ကိုအောင်စောရဲ့ဆော့ဆော့ဆွေးနွေးလက်ဆန်းတဲ့တော့ပြတ်သွားတယ်ကျွန်တော်မျိုးကျင်တဲ့မိကောင်ကတော့ပေါ်လိုဒီမှာနေငယ်ဒါကြီးချမ်းပါတယ်လို့လူသားချင်းစာနာမဲ့ကိစ္စမျိုးတွေမှာတော့မှအဆုံးမြင်သဘောထားရှိနေတာဟိုဘလို့ချင်းတွေကြောင့်အကြောင်းရင်းခံလာတယ်လို့ယူဆလဲဆိုတဲ့မိကောင်ကကိုအောင်စောတရနည်းနည်းဆွေး
တ်သက်ကလေးနဲ့ပတ်သက်ပြီးတော့အဲရေးတဲ့ဒါရကိစ္စတွေပေါ့မြန်မာနိုင်ငံမှာတော့ဒါလည်းပတ်သက်ပြီးအမြင်မျိုးရှိကြတာမျိုးတွေအဲတွေ့ပြောကြတကယ်တကယ်တော့မဟုတ်ပါဘူးဒီ project ဆိုရကမကြခင်မှာဒီ election လုပ်ဖို့သူတို့အဲ agree ယူထားပြီးပြီဆိုတော့2019မှာသူတို့အကြိမ်နဲ့သွားမယ်ပွဲဖြစ်တယ်ဆိုတော့ဒီကလေးတွေဒီချိန်မှာကိုကေဇေဘူကိစ္စကိုနိုင်ငံတော်အဆင့်ဆိုသတ်မှတ်ပြီးတော့ကိုတို့ကြီးရတဲ့တပေါင်းစုပြီးတော့ဘေးရန်နာကိုတိုင်ကဒီဟာ24နာရီစောင့်ကြည့်ဒီကလေးတွေမြားရအောင်ကဲထုတ်ပြရမယ်ဆိုအမိန်ချထားပြီးသားဖြစ်ပါတယ်။ငွေကြီးနေတဲ့အများကြီးတုံးချပြီးတော့လှုပ်ထားတာပေါ့လေ။ဒီကတခုတိမ့်ပါခဲ့ရင်စောင်းပါခဲ့ပြီဆိုရင်လည်းကျွန်တော်ထင်တယ်ဒီအစိုးရအများကြီးချစ်တင်ခံမှာဖြစ်ပါတယ်။ဒါကြောင့်ဒီဟာကိုဟိုတလောကဖုကက်မှာဆက်လီမောက်တာလူ350တရားကိစ္စတော့မီဒီယာတော့ attention ပေးတာမတွေ့ရပါဘူးတကယ်တော့ဒီကလေး73ရောကိစ္စကတကယ် human interest story ပါဒါအောင်ပဲဟလာတကယ်ဘာလုံးအောင်ဟလာအထိုင်းနိုင်ငံအောင်အထိုင်းဆိုးအောင်တိကျချက်ချက်မမတ်နဲ့တကယ် positive ဖြစ်တဲ့ outcome တစ်ခုဖြစ်တာတကယ်အကောင်းဖြစ်ကိုရောက်လာမဲ့ outcome တစ်ခုထွက်လာအောင်အတင်းကိုကြိုးစားနေတာတွေ့ရတာပေါ့လေနော်အဲကြောင့်လဲကျွန်တော်ထင်တာပြောချင်တာဒီ media management စကားလုံးကိုကျွန်တော်တောင်းနာပါလဲဆိုတာဒီကူဆိုရင်လည်းအဲဒီကူပေါက်ကောင်ပိတ်တာရဆိုရတယ်ဒီမိညာရဆက်လုပ်ကျွန်တော်သိရတယ်။ဒါပါလေကုံလုံးအဲ့မှာကုံစုယုံနေကြတယ်ဆိုတော့ဆိုတော့ဒါပေမဲ့မီဒီယာကလည်းတကယ်အဲ့မှာအကုန်လုံးကတထောင်လောက်စုပြီးရောက်နေကြတယ်။ဒါခုခုသာဖြစ်ခဲ့ရင်တခုဒီတင်းနဲ့ပတ်သက်အတင်းဆုံးဖြစ်ခဲ့ရင်တော့မှ rumor တွေထွက်သွားခဲ့ပြီဆိုရင်တော့မှကျွန်တော်ထင်ဖိုင်ဆိုတော့အဲ့တော့ဒီမိတယ်မဟုတ်ဘူး။ဘာကြောင့်လဲဆိုတော့တလောတော့ကတင်းကတကောင်နေပြီးဒူရီတကောင်နေပြီးဟာလားပြေတခုကနေပြီးတော့ဒီ operation က၄လလောက်ကြာနေတယ်၅လလောက်ကြာနေတယ်ဆိုတဲ့ကိစ္စတော့မှဖန်ရအဲ့ဒါကိုပြန်ပြီးတော့အတင်းပြန်ကြီးရတယ်လေဆိုတော့ဒါတွေနဲ့ပတ်သက်ရင်တို့တေးချောင်း view site ကြီးတိုင်းတွင်နေရတယ်ပေါ့ social media response နဲ့အကြောင်းအမှန်လားပြရမြန်မာပြည်ပဲထဲမှာလာဒီလိုပါပဲအဲ့တော့မြန်မာပြည်မှာဒီလိုကိစ္စတွေဖြစ်ပြီဆိုတော့လေအဆုံးပိတ်ကြတော့ကျွန်တော်တို့ကြုံခဲ့မှုပါလေအဲ့ဒါ social media ရဲ့တောင်ကိုပဲဆိုရအောင်ကျွန်တော်တုံ့ပြန်တော့ရည်သွန်းနံပါတ်1စူးစမ်းတယ်ကျွန်တော်ထိမ့်သိမ့်နိုင်ဖို့သူစူးစမ်းအောင်မတဲ့အဲ့ social media ရဲ့ pressure ကဒီမှာလည်းအရင်ကြည့်အောင်ကျွန်တော်တွေ့ကြရတယ်နော်
ဟုတ်ကဲ့ကောဆိုကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုဒီလို Facebook ကနေ email တွေကနေကျွန်တော်တို့မှတ်ချက်ပေးထားတယ်ဒီလိုလဲဖော်ပြချင်ပါတယ်အရင်ဆုံးကတော့ကျွန်တော်ဒီမှာ Facebook ကစာတို့တချို့လက်ရှိနေပါတယ်မင်းမင်းဆိုးဆိုတဲ့အကောင့်ပိုင်ရှင်ကတော့မြန်မာနိုင်ငံသားတွေရဲ့အသက်တွေကိုခေတ်ဆက်ဆက်ဆိုးရွားတံမိုးမထားခဲ့ရပါတဲ့နောက်တူကတော့အလွမ်းကပြားဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့မြန်မာနိုင်ငံမှာဆိုတေးလမ်းပဲရှိမယ်တဲ့ဘယ်သူမှလည်းကူညီမှာမဟုတ်ဘူးတဲ့နောက်တစ်ယောက်ကတော့ Jin P Cup ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့မြန်မာကတော့ကေဆယ်ရေးပဲဝါသနာပါတယ်တဲ့ကျူတင်ကာဝေးကိုစိတ်ဝင်စားဘူးတဲ့နောက်တူကတော့ကျော်တောင်းဆိုတဲ့သူကသူကတော့နာဂက်စ်တုံးကဘယ်သူမှအလားမခံဘူးတဲ့ကိုကကိုကူကထိုင်းနေမတက်သေးဘူးဆိုပြီးသူကခက်ရွရွရေးထားပါတယ်နောက်တယောက်ကလည်းအောင်တင်မိုးဆိုတဲ့အကောင့်မှာသူကတော့ကျွန်တော်နိုင်ငံမှာဆိုရင်တော့ဘောင်နေပြောသလိုကာစီမန်နဲ့အတိုင်းပါဥပချေပေါ့လေဆိုပြီးသူကလည်းခဏနောက်ရေးထားပါတယ်တချို့စာရည်လည်းရှိပါသေးတယ်မဆုမွန်ဖတ်ပြပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီမန်ဝဲနေမက်ပေတာဆိုတဲ့အကောင့်ကကျမထိုင်းမှာနေပါတယ်တဲ့စီမံခန့်ခွဲမှုတွေအရန်တော်ပါတယ်မြမပြည်မှာဆိုရင်ဒီလိုမျိုးအခက်အခဲတွေဖြစ်လာရင်နိုင်ငံခေါင်းဆောင်ကြီးတွေအနေနဲ့ဘလို့တာဝန်ယူပြီးဖြေရှင်းပေးမလဲတဲ့မြမနိုင်ငံကခေါင်းဆောင်ကြီးစီမံခန့်ခွဲမှုရည်ရွယ်ချက်တွေတည်ကျပါတယ်တဲ့ထိုင်းမှာရွာရှိရင်မီးရှိတယ်မီးရှိရင်ဖုန်းလိုင်းရှိတယ်စေးပီးကန်းနဲ့လမ်းတွေလည်းကောင်းကောင်းခင်းပေးထားပါတယ်တဲ့ရီမိုးဆိုတဲ့အကောင်ကတော့ထိုင်းကစစ်ဆိုးရဖြစ်ပေမဲ့မြမအဆိုးရနဲ့ပြည်သူအပေါ်ထားတဲ့စိတ်ဓာတ်ကွာခြားလို့ပေါ့တဲ့သူတို့အသက်ရှင်တာကအဲ့ဒါမှတက်မတော်သားပါတဲ့အတူယူကြပါခမရတို့မရှက်ကြဘူးလားတဲ့နောက်တွယ်တစ်ဆိုတဲ့အကောင်ကတော့ထိုင်းနဲ့မြန်မာကူညီကယ်ဆယ်ရေးအကွာကြီးကွာတာကိုတွေ့ရမှာပါတဲ့ဆရာနာရှင်ခေတုံးကဆိုလို့ရှိရင်နာဂိမုံတိုင်းတိုက်လို့လူတသိန်းကျော်လောက်တင်နေတဲ့အချိန်မှာတော့2008အခြေခံဥပဒေကိုအတည်ပြုပေးဖို့မဲပေးခိုင်းတာကတိတ်ကိုအယူဆအကြီးတန်ပါတယ်တဲ့ဒါပေမဲ့အခု NND လိုပြည်သူကိုမျက်နှာမူတဲ့အစိုးရတက်လာချိန်မှာတော့ကူညီကယ်ဆယ်ရေးတကယ်လို့လိုအပ်လာမယ်ဆိုရင်တော့အချိန်နဲ့တပြေးညီလှုပ်ဆောင်ပေးလိမ့်မယ်လို့မျှော်လင့်နိုင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လင်းဦးရေ
โอเคสื่อสายไปไปขอบคุณครับสรุปเราတို့ဒီမှာနောက်တစ်ကျွန်တော်တို့อีเมลနဲ့ပြေးပို့ထားတဲ့စာစောင်လည်းရှိနေပါတယ်သူကတော့အမေရိကန်ပြည်သူဆိုတော့မောင်တက်တနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗ
ျသတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်ဟာဘလောက်အရေးကြီးသလဲဆိုတာအခုထိုင်းနိုင်ငံမဲဆိုင်မြို့အနီးကြောက်လိုက်ငူတဲ့ပိတ်မိနေတဲ့လူငယ်ဘောလုံးသမား12ယောက်နဲ့နှီးပြဆရာ1ယောက်ကိုကယ်ဆယ်ရေးလုပ်ငန်းရှင်ကမိမောင်းထိုးပြနေတယ်လို့ယူဆမိပါတယ် ပြည်ထောင်စုမီဒီယာတွေကပြည်ပဒရင်မီဒီယာတွေနဲ့ချိတ်ဆက်ပြီးအဆက်မပြတ်သတင်းထုတ်ပြန်ကြကြောင်းထိုင်းပြည်သူတွေကမကတက္ကပါအလုံးသိရှိသွားကြပြီးတော့အကူအညီကြေစေအကြံဉာဏ်ကောင်းများပေးနိုင်ကြုံသာမကအတွေ့အကြုံချင်းကြတဲ့နိုင်ငံတွေကကြောင်းကျင်သူတွေကလည်းတိုက်ရိုက်ကူညီခွင့်တွေရရှိနေတဲ့အတွက်ထိုင်းဆွေရကိုချီးကျူးဂုဏ်ပြုနေကြပါတယ်။နောက်ပြီးဆွေရရဲ့ပွန်လင်းမြင်သာမှုနဲ့ထိန်း ထားကြဝယ်တွေ့မြင်ကြပါတယ်ဒါကြောင့်ကျွန်တော်တို့နိုင်ငံမှာလည်းအစိုးရအနေနဲ့တောတောင်တွေနီးစပ်ရပါသားရေးစောင့်တွေမှာပုံရှောင်နေရတဲ့ဆစ်ဆောင်ဒုက္ခတွေရဲ့အခြေအနေတွေကိုအမှန်တမ်းသိနိုင်အောင်မီဒီယာလွတ်လပ်ခွင့်နေပုံမှုပေးတင်သလိုမီဒီယာရဲ့အနေနဲ့လည်းအကန့်အသတ်တွေကြားကရနိုင်တဲ့နည်းလမ်းတွေနဲ့ဆစ်ဆောင်ဒုက္ခတွေတွေနဲ့သဘာဝဘေးအန္တရာယ်ကြုံတွေ့ခံစားနေရတဲ့ပြည
ကျွန်တော်အမေရိကန်ပြည်သူဆိုတာမောင်တသနာရဲ့ပေးစာပါဒီထဲအချက်တချို့ကတော့စောစောတော့ကိုအောင်ဆိုတော့ထောက်ပြရလဲရှိပါတယ်ဆိုတော့ကျွန်တော်ကိုအောင်သူကြီးကိုဒီချက်မေးချင်ပါတယ်ကျွန်တော်တို့ဆိုတော့ဒီဟိုပေါ့လေတတိမရခံကန်နိုင်တဲ့ပတ်သက်လို့ပြောမယ်ဆိုရင်ဒီလိုအရေးပေါ်အခြေအနေဒီဇုံတရားကျင်းဝရဆိုရင်မြန်မာနိုင်ငံရဲ့အခြေအနေရောဒီလိုလူလူတိရောကျေကျေပြန့်ပြန့်လုံနိုင်တဲ့အခြေအနေမျိ
le ni ya to do myan myan ma loud speaker ni shi yo ya a la ga ba le su ye kha ja lo a yin ta khit dong ga chano lo civil defense bo ya di a yat ta ga pi su shi ta bo ta ko yin sin ni lo kha le a po ma ni ya ji ya to do myan myan ma loud speaker ni shi ba le so a lo di ta ba wa ka be ni ba ni chit la lo shi yin du ya chet chin ta yin pe nai ye na ta ka fm radio lo yong nin tan ja lo so da ri ya le thru twa pu bi yo ho myan san ne ho ta bo myo shi ba le na ta ka ja lo ကျွန်တော်တို့ဒီမှာကျတော့ဒီခုနပြောတဲ့ကိစ္စတွေပေါ့နော်ရုပ်မြင်သံကြား FM radio ခုနလိုသတင်းပေးမဲ့ကိစ္စတွေကတဘာဝကပ်ပြီးဖြစ်မှာဆိုရင်အားနည်းတယ်လို့ထင်ပါတယ်။နောက်တစ်ခုကကျတော့ကျွန်တော်တို့ဒီမှာဒီသတင်းမီဒီယာကိုထိန်းချုပ်ခြင်းတဲ့ဆန္ဒကရှိတုံးမယ်လို့ထင်ပါတယ်။အထူးသဖြင့်အခုကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စပေါ့နော်ဒီသတင်းမီဒီယာဒီသွားခြင်းတဲ့ဒီ access ကိစ္စတွေမှာလည်းအခုချိန်ကြီးတော်တော်စကားပြောနေကြရတော့ပေါ့။အဲ့တော့တဘာဝကပ်ပြီးဖြစ်လာတဲ့အချိန်မှာလည်းဒါမျိုးတွေကြုံနိုင်တယ်လို့ထင်ပါတယ်။
ဟုတ်ကဲ့ကောင်းငင်းဆွနေပြာခြေစပါအခုကျွန်တော်တို့ပြပို့ထားတဲ့စာတချို့ကြံနေပါသေးတယ်ဆိုတော့ပထမဆုံးစာတစ်စောင်ကတော့ဟိုကတည်းကနော်ကိုဒေါက်တာကျော်ရှင်းရဲ့စာပါမတ်စုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံမှာစစ်ဆိုးရယာယီအုပ်ဆိုးနေတာအတော်ကြာသွားပါပြီ။ဘာပဲဖြစ်ဖြစ်ဒီအချိန်မှာနိုင်ငံစုံကိုစူးစီးနိုင်ခဲ့တဲ့အတွက်လေးစားမိပါတယ်။နိုင်ငံစုံကနည်းပညာနဲ့တက်ကြွသူတွေရဲ့ဇွဲလုံလာကြံ့ရည်ဖန်ရည်ကိုတော့ချီးကျူးလို့မကုန်နိုင်ကြပါ။ဝီမန်သာဓိပတိပါပဲ။မိုင်းဖုံးဆရာတော်ရဲ့မေတ္တာဓာတ်ကလည်းအတော်ဆူးရှာလာပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာအပေါင်းလက္ခဏာဆောင်ပါတယ်။ငွေကုန်ကြေးကျခံနိုင်တာဟာလည်းအသာချက်တစ်ခုပါ။ဟိုရင်ကကလေးကတဘာဝဘေးစီမံခန့်ခွဲရေးဦးစီးဌာနဆိုတာစနစ်တကျဖွဲ့စည်းပြီးသားပါခရိုင်အုပ်ချုပ်ရေးမှုအစင်မှာဘေးရန်ရဲ့ဆင့်သက်မှတ်ခြင်းနဲ့တုံ့ပြန်ကယ်ဆယ်ရေးအတွက်ရန်ပုံဝင်နဲ့ထောက်ပံ့ပစ္စည်းပေးစွမ်းနိုင်တဲ့အခွင့်အာဏာရှိပါတယ်အရန်ကောင်းတဲ့ဖြေလျှော့စနစ်တခုလို့သုံးသပ်ချင်ပါတယ်အရေးကြောင့်ဆိုရင်ကိုစီကိုစီနိုင်ရခန့်ကပါဝင်ကြမယ်ပြည်ရင်းပြည်ပါလူမှုရေးအဖွဲ့တွေကလည်းအားကောင်းမောင်းတမ်းတွေကြီးပါပဲချီကျူးဂုံပြူရမယ်သူနောက်တယောက်ကြံပါသေးတယ်သူကတော့နီးပြကလေးပါပဲသူသားမစီမံတတ်ရင်အမိတ်မပေးတတ်ရင်မစူးစီးနိုင်ရင်ဥမဆောင်တတ်ရင်ဒီကလေးတွေရဲ့ရှေ့ရွေးဟာမတွေးဝင်စရာပါနားကွဲရင်ကြားကြိုက်ခရမှာမြေကြီးလက်ခတ်မလွဲပါဘူးထိုင်းနိုင်ငံမှာ team building ကအတော်အားကောင်းနေပါပြီနေရာလိုက်အကောင်းဆုံးကစားနိုင်ပြီးတော့ရှေ့တန်းကိုပံ့ပိုးနောက်တန်းကိုဆင်းပြီးကူနိုင်တဲ့ဘောလုံးအသင်းကြီးတစ်သင်းနဲ့တူကြောင်းပါဗျာကလေးတွေအများဆုံးဂူတွေကနေလွတ်မြောက်ကြပါစေလို့မေတ္တာပို့သလိုက်ပါတယ်
ဟုတ်ကဲ့ဒါတော့ဒေါက်တာကျော်ရှိန်ပါခင်ဗျာ။နောက်တူကတော့ကျွန်တော်တို့ကိုဖြိုးဝင်းထက်အောင်ရဲ့စာပါကိုရန်နိုင်ဖတ်ပြပါဦးခင်ဗျာ
။ကျွန်တော်ကဖြိုးဝင်းထက်အောင်မှာထိုင်းနိုင်ငံကအဖြစ်အပျက်ကိုကြည့်ပြီးမာရီအတူယူစင်တာတွေကတော့လူသားရဲ့အသက်ရှင်မှုကိုတန်ဖိုးထားသောအစိုးရရေးပေါ်အခြေအနေပေါ်အမျက်မထုတ်သောလူအဖွဲ့အစည်းနိုင်ငံကပူးပေါင်းဆောင်ရွက်မှုကိုအတိအမှတ်ပြုသောအတွေးခေါ်ပြစ်တင်ဝေဖန်လက်ညှိုးထိုးမနေပဲလက်တွေ့ဆောင်ရွက်သောနိုင်ငံဝန်ထမ်းများဒါပြင်နီးပြဆရာတဦးရဲ့ဘလို့အခြေအနေအခက်အခဲကြုံနေပေမဲ့အားမလျှော့ပဲစိတ်ငြိမ်ငြိမ်နဲ့တစ်ဖွဲ့လုံးကိုထိန်းသိမ်းထားနိုင်သောခိုင်မာလာတဲ့စိတ်ဓာတ်စရာတွေကစံနမူနာပြလိုက်တာပါပဲလူသားလုံးညုံရေးအသက်ရှင်ရက်တည်ရေးမစုံမနစ်ဇွဲမျောလင်းချက်ရှင်သန်မှုတွေကိုအတူယူသင့်ပါတယ်ကျေးဇူးတင်ပါတယ် VOA ခင်ဗျာ
Okay, เจตุวาสรเจ้าတို့ဒီအစီအစဉ်လဲအဆုံးမသတ်ခင်မှာကျွန်တော်ကိုမင်းမင်းကြံရှိနေပါသေးတယ်ကိုမင်းမင်းကိုသူ့ကိုလဲဆွေးနွေးစေချင်တာကျွန်တော်ဒီမန္တလေးအနေနဲ့ထိုင်းနိုင်ငံကယ်ဆယ်ရေးလုပ်ငန်းတွေအနေနဲ့အတူယူစရာလေးလာစရာဟိုလှုပ်စေချင်တဲ့စံနာတွေဘာတွေများရှိမယ်လို့ကိုမင်းမင်းအနေနဲ့ယူဆလဲခင်ဗျာကိုမင်းမင်းဟိုသဘောထားကိုလဲတမင်းနဲ့လောက်ဆွေးနွေးလို့ရပါသေးတယ်ခင်ဗျာဟုတ်က
မှာဘယ်လိုကိစ္စပဲဘုကိစ္စမှာဆိုလို့ရှိရင်ဒီအတွေ့ရစစ်တက်နော်ဝန်တန်းပြည်သူအားလုံးသူတို့နိုင်ငံတော်ဝန်ကိုသူ့ကြီးရဲ့တက်ညီတက်ညီလို့ခေါ်ရတာတရားဒါသူ့ကြီးနေမှုပေါ့နော်အဲဆိုအဲ့ဒါအဲ့ဒီကိစ္စတက်ဆိုလို့ရှိရင်ဒါအရင်အတူတူပဲပေါ့လေကိစ္စနောက်တစ်ခုကပေါ်မှာသိနေသွားတဲ့ဒီတိုင်းပဲအပြစ်မတင်တဲ့ဟာပေါ့နော်ကိစ္စတစ်ခုမှာဆိုလို့ရှိရင်သူတို့ကြည့်အောင်သူတို့ဟိုသုံးရလုံးတော်ဝရိယနဲ့တွားတယ်နောက်တစ်ခုကကျွန်တော်တွေ့ရစနစ်ပြထိုင်းနိုင်ငံမှာဆိုလို့ရှိရင်စနစ်ကကောင်းတယ်စနစ်ကျတယ်နောက်တစ်ခုကသူတို့ပညာရေးကျွန်တော်ကပညာရေးမှာဆိုလို့ရှိရင်ကောင်းမွန်တဲ့ပညာရေးပြီးတဲ့ကျေအဲပညာရေးထဲမှာတခါတည်းသူတို့ကျွန်တော်ကပြောတင်းသေးချင်းတို့အားကစားတို့ဟိုတခါတည်းသူတို့ကျဲပြီးတော့ပြီးတဲ့ခါကျတော့လစ်ပညာဖြစ်တယ်ပေါ့နော်ဆိုတော့အဲပညာရေးကသူတို့ရဲ့အဆုံးချက်ဖြစ်တယ်နောက်ဒီတော့တစ်ဆက်နဲ့မှာပဲသူတို့ဟိုအတိတ်ကြနိုင်တဲ့အခြေအနေတွေ့ရတယ်เนา
ะโอเคโอเคကိုမင်းမင်းโอเคကျွန်တော်တော့ခုကဟိုမိနစ်ဝက်လောက်ကျွန်တော်အချိန်စက္ကန့်30လောက်အချိန်ရနေသေးတဲ့အတွက်ကျွန်တော်ကိုအောင်စောဘယ်အပိတ်အနေနဲ့ဆွေးနွေးပေးစေချင်ပါတယ်ကိုစောကြီးကျွန်တော်တို့အခုမြန်မာနိုင်ငံအနေနဲ့အခုထိုင်းနိုင်ငံရဲ့ကယ်ဆယ်ရေးလုပ်ငန်းအနေအတူယူစရာလေ့လာစရာအကောင်းဆုံးတစ်ခုအနေနဲ့ပြောမယ်ဆိုရင်ဘာများရှိမလဲခင်ဗျ
ကျွန်တော်တင်တဲ့ coordination ပါပဲ coordination ပါပဲတစ်ခါတစ်ခါကျမှအဲ့ဒါထွေအုပ်နဲ့အစိုးရနဲ့တက်နေပြီးနေတဲ့မှာအကုန်လုံးဒီမှာဆိုရင်လည်းတစ်ခါတစ်ခါကျမှ coordination ကောင်းတယ်အထက်အမင်းညာဘာလို့အမညာလို့အမဆိုရယ် confusion ဖိတ်လို့ရှားပြီးတော့ဒီရောက်ချက်လုပ်ငန်းမျိုးလည်းမရှိဘူးပေါ့ပြီးတော့ကဲသေးလုပ်ငန်းတွေ stand train ပြီးတော့ဝင်ပြီးကိုယ်ကြီးခြင်းနဲ့အုပ်စုတွေမျိုးလည်းသူတို့ခွင့်မပြုပါဘူး။အဲ့တော့အဲ့လိုမျိုးတွေပေါ့နော်။ဆိုတော့ကျွန်တော်တို့စီမှာတော့အဲ့လိုဟာမျိုး organization နဲ့ coordination တော့အရေးကြီးလို့မယ်လို့ကျွန်တော်ထင်တယ်။အဲ့ဒီဒီက lesson ပါပဲ။ကျွန်တော်တို့ဒီကဘယ်ဟာဘာသင်ခန်းစာယူမလဲဆိုတာအရေးကြီးဆုံးပဲလို့ကျွန်တော်တို့ထင်ပါတ
ယ်။ Okay ။ပါဝင်ဆွေးနွေးပေးတဲ့ဥအောင်ဆုံးဥအောင်သူငယ်ကိုမင်းမင်းနဲ့စာရေးသားပေးဖို့ဆွေးနွေးသူတွေတောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။စင်တင်ဆက်သူကိုအောင်လုံးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတဲ့လေလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုမနက်ဖြန်တနင်္ဂနွေမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လင်းပေးပါတယ်။စနေညကျန်းအတွက်အစီအစဉ်ဒီအဆုံးမသက်ခင်မှသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင
်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့မြောက်ကိုရီးယားတာဝန်ရှိသူတွေရဲ့ဆွေးနွေးပွဲဟာစေမကောင်းမော်ရဖြစ်ပြီးနျူကလ িয়ার လက်နက်အစီအစဉ်တွေဖျက်သိမ်းဖို့မြောက်ကိုရီးယားကိုအမေရိကန်ကတဖက်သက်ဖိအားပေးခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကဒီကနေ့ပြောပါရယ်။နှစ်ရက်ကြာခီးစဉ်တွင်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာမြောက်ကိုရီးယားထိပ်တန်းဆင်းမင်းအရာရှိကင်မြုံဂျုံနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အဲဒီနောက်မြောက်ကိုရီးယားကနေသူထွက်ခွာသွားပြီးနိုင်ငံပိုင်းကြာမှာပဲအမိမဖော်လို့တဲ့နိုင်ငံသားဌာနပြောခွင့်ရကကြေညာရေးထုတ်ပြန်ပြောဆိုခဲ့တာပါ။ဆွေးနွေးပွဲရလဟာဆိုရင်ပွဲကောင်းပြီးတော့နျူကလ িয়ার တင်းစီရေးဆောင်ရွက်ဖို့မြောက်ကိုရီးယားရဲ့ဆန္ဒကိုဒီအချိန်တွေကချိုးဖြတ်နိုင်တယ်လို့သူကဆိုထားပါဗျ။ဆိုမာလီယာနိုင်ငံမိုဂါဒီရှူးမြို့တော်မှာလုံခြုံရေးဝန်ကြီးဌာနဝင်းတွင်ဒီကနေ့အကြမ်းဖက်တိုက်ခိုက်မှုကြောင့်15ဦးကျော်သေဆုံးသွားပြီး30နီးပါးသေဆုံးသွားတယ်လို့မြင့်မြင့်သက်သေတွေကပြောပါဗျ။ဂျပန်နိုင်ငံနော့တာမဲမှာမိုးကြီးကျယ်ရွာသွန်းပြီးမြေပြိုရာကြောင့်လူ90ထက်မနည်းသေဆုံးသွားပြီးနောက်ထပ်လူ90လောက်ပျောက်ဆုံးနေတယ်လို့ဂျပန် NHK သတင်းဌာနကကြေညာပါဗျ။ဒါပြင်လူပေါင်းသန်းခွဲကျော်ဟာလည်းသူတို့နေအိမ်တွေကနေဆွန့်ခွာခဲ့ကြတယ်လို့ဆိုပါတယ်။နောက်ထပ်လူပေါင်း 3,000 သန်းကျော်ကိုလည်းနေရဆွန့်ခွာပြီးဘေးလွယာကိုရွှေ့ပြောင်းဖို့ဂျပန်သဘာဝဘေးအန္တရာယ်ကာကွယ်ရေးဆိုင်ရာစီမံခန့်ခွဲရေးအေဂျင်စီကပြောပါတယ်။ဒီကနေ့ချင်းပြိုင်ကစားတဲ့ကမ္ဘာဖလားဘောလုံးပွဲမှာတော့အင်္ဂလန်အသင်းနဲ့ဆွီဒင်အသင်းတို့ကစားကြရမှာအင်္ဂလန်အသင်းက2ဂိုးရရှိထားပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ Supply ဆိုင်ရာအတဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့ထုတ်လင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24-50-51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။မင်္ဂလာညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.